Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ခင်းဖြစ်ကြပါသည်ခင်ဗျာ VO American တန်ရဲ့2019ခုနှစ်ဖေဖော်ဝါရီလ22ရက်တောက်ကြနေမနေ့ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ30/40/48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်မှဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုကြောင်နေနဲ့အတူကြီးညာပေးမှာပါစီးရီးယားကလက်ချံ ISIS တွေကိုချက်တပရီးနေမှာမဟာမိတ်တွေက၄ချောင်းတိုက်ခိုက်မှုတွေလုပ်ပါတယ်ဗင်နီဇွဲလားတမရကဘရာဇီးနယ်စပ်ကိုပိတ်ပစ်လိုက်တယ်လို့ကိုလံဘီယာနယ်စပ်ကိုပါပိတ်ပစ်မယ်လို့ခြိမ်းခြောက်လိုက်ပါတယ်အိန္ဒိယမြန်မာနယ်စပ်မှာတမရနဲ့အီရိုဂျာတိုက်ပွဲတွေကြောင့်နယ်စပ်ဖက်မှာအိန္ဒိယဘက်ကတပ်တွေကိုချထားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင်ရင
်ဟုတ်ကဲ့ပါခင်ဗျာဆော်ဒီနဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးအခြေအနေနဲ့ပတ်သက်တဲ့တင်ပြချက်မှာတော့
China is very worried about any kind of instance of its Muslims
ဘယ်လိုဆိုရင်မှုတွေတရုတ်ဘက်ကရှိနေတယ်လဲဆိုတာနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုသတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်ဒါနဲ့အတူဒီကက်ရှမီးယားဒေသနဲ့ပတ်သက်တဲ့အိန္ဒိယပါကစ္စတန်နှစ်နိုင်ငံကြားတင်းမာမှုတွေဘလောက်ထိကြီးထွားနေတယ်လဲဆိုတာကိုကြားရမှာဖြစ်တယ်လို့နောက်ပိုင်းမှာတော့မြန်မာနဲ့ပြည်နဲ့ဆိုင်တဲ့သတင်းတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိပ်တန်းအောင်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်တို့ပြောပြပေးပါဦးခင်ဗျာ
စီးရီးယားနိုင်ငံမှာနောက်ဆုံးလက်ချံ ISIS သွေးကြော်တွေချိတ်ကုတ်ယူထားတဲ့ဒေတာမှာပိတ်မိနေတဲ့အရက်သားတွေကိုကယ်ထုတ်ဖို့အတွက်စ조사ခဲ့ပြီးတဲ့နောက်မှာမဟာမိတ်တပ်ဖွဲ့တွေကလေကြောင်းတိုက်ခိုက်ရေးတွေလှုပ်ဆောင်လိုက်ပါတယ်။စီးရီးယားအရှေ့ဘက်ကဘက်ခတ်စ်ရွာကလေးကအရက်သား 2,000 လောက်ကိုကယ်ထုတ်ခဲ့ပြီးနောက်တနေ့မှာပဲအဲ့ဒီဒေတာကနောက်ဆုံးလက်ချံ ISIS တွေကိုပြစ်မှတ်ထားပြီးပြစ်ခတ်မှုတွေနဲ့အတူစစ်လေရင်တွေနဲ့ချက်တပရင်းတွေကတိုက်ခိုက်ခဲ့တာပါ။ဒီလိုတိုက်ခိုက်တာ ISIS သွေးကြော်တွေကိုဖျို့ဖျဲဖြစ်စေပြီးသူတို့ဖမ်းထားတဲ့အရက်သားတွေထွက်ပြေးဖို့အတွက်အခွင့်အလမ်းရစေတယ်လို့ American နဲ့ထောက်ပံ့ပေးထားတဲ့ SDF Syria Democratic တပ်ဦးဖွဲ့ကတပ်မှုAdnan Afrin က VOA ကိုပြောပါတယ်။ရာနဲ့ချီတဲ့အရက်သားတွေခြေချင်းထွက်ပြေးနိုင်တယ်လို့တချို့တိုက်ခိုက်ရေးသမားတွေကလည်းဖမ်းမိခဲ့တာပါ။ Backsas မှာ IS တိုက်ခိုက်ရေးသမားရာနဲ့ချီချန်နေအောင်မယ်လို့ယုံကြည်ကြောင်းနဲ့ SDF နဲ့မဟာမိတ်တပ်ဖွဲ့အရာရှိတွေကပြောပါတယ်။သူတို့ကအရက်သားတွေကိုလူသားတိုင်းတပွဲအကာအကွယ်ယူပြီးပုံခုန်နေနိုင်တယ်လို့လည်းပြောပါတယ်။
နျူကလ িয়ার လက်နက်ချင်းချောက်မှုတွေကိုထိထိရောက်ရောက်ရှော့ချမှုတွေမလုံးမချင်းမြောက်ကိုရီးယားကိုအရေးယူတန်ခတ်ထားတာတွေကိုဖြေလျှော့သွားမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကမနေ့တုန်းကပဲပြောလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံပေါ်မှာစီးပွားရေးအရေးယူတန်ခတ်မှုတွေကိုအပြင်းထန်ဆုံးပြစ်လုပ်ထားတဲ့ဆိုတာကိုအမေရိကန်ပြည်သူတွေသိထားတယ်လို့လည်းဝန်ကြီးပွန်ပီယိုက NBC ရုပ်မြင်သံကြားနဲ့တွေ့ဆုံမိန့်မြန်းကမှာမနေ့တုန်းကပြောခဲ့တာပါမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ရဲ့ဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲမကျင်းပခင်တပတ်လိုမှာနိုင်ငံရေးဝန်ကြီးပုံပြိုကအခုလိုမျိုးပြောခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွင်းထိပ်သီးဆွေးနွေးပွဲတုန်းကပေးထားခဲ့တဲ့ကတိတွေကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းဘက်ကအပြည့်အဝလုံးဆောင်လိုက်မယ်လို့လည်းသူတော်တော်မျှော်လင့်ထားကြောင်းလည်းဝန်ကြီးပုံပြိုကဆိုပါတယ်။ပထမအကြိမ်ထိပ်သီးဆွေးနွေးပွဲမှာနျူကလ িয়ার စီစဉ်ကိုလုံးဝဖျက်သိမ်းမယ်လို့မြောက်ကိုရီးယားဘက်ကပြောထားတာပါ။အခုလ28/28ရက်နေ့တွင်မှာဗီယက်နမ်နိုင်ငံမြို့တော်ဟိုချီမင်းမှာဒုတိယအကြိမ်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ထိပ်သီးဆွေးနွေးပွဲတွေကျင်းပတော့ရှိပါတယ်
။ Venezuela သမ္မတနီကိုလတ်စ်မာဒူရိုက Venezuela နဲ့ Brazil နဲ့ဆက်ကိုပိတ်ပစ်လိုက်ပြီး Colombia နိုင်ငံကိုလည်းသူ့နိုင်ငံကနေ Venezuela ရဲ့နိုင်ငံခြားအထောက်ပံ့ပစ္စည်းတွေဖျက်ချော်ပေးဖို့မှုလုပ်ရင် Brazil နဲ့ဆက်လိုပဲပိတ်ပစ်မယ်လို့ချိန်ချောက်လိုက်ပါတယ်။ Colombia နဲ့ Venezuela ကိုဆက်သွယ်ထားတဲ့တံတားနီ Colombia ဘက်ချမ်းကကုန်လုံရုံတွေမှာတော့ American ကပေးပို့တဲ့အစားအစာစီးဝါးနဲ့တခြားအထောက်ကူပစ္စည်းတန်ကျင်ပေါင်းများစွာနဲ့ပြည့်နေတာပါ။မာဒူရိုကတော့ Venezuela ဟာသရောင်းစားတိုက်မိမဟုတ်ဘူးလို့ပြောလိုက်ပြီးအထောက်ပံ့ပစ္စည်းတွေကိုညှင်းပါတယ်။ဒါပြင်အခုလိုပို့ပေးနေတာ American ကကျူးကျော်ဖို့အတွက်ကနဦးခြေလှမ်းလို့သူကသတ်မှတ်ပါတယ်။ Venezuela စစ်သားတွေကိုလည်း Colombia နဲ့နေဆက်ကဂိတ်အများပြားကိုဆစ်လွတ်ထားပါတယ်။သူကသူ Venezuela ယာယီသမ္မတဖြစ်ကျင်းရတဲ့တိုက်ခိုက်ခေါင်းဆောင် Juan Guaido ကတော့စစ်တပ်ရဲ့ချင်းကြမှုတွေရှိတဲ့ကြားမှာပဲစနေနေ့မှာဒီထောက်ပံ့တွေကိုတွားယူမှာဖြစ်ကြောင်းပြောပါတယ်။ဒီတွေဘလို့အစီအစဉ်သူလောက်ထားတယ်ဆိုတာတဲတဲကိုကမသိရပါဘူး။ဒါပေမဲ့ Guardiola ကိုအကူအညီပေးမဲ့ဆရာဝန်နဲ့သူနာပြုတ်နဲ့တာမန်အရက်သားတွေအပါအဝင်သူ့ကိုထောက်ခံသူကထောင်နဲ့ချီရှိနေတာပါ
။ IS သွေးကြော်တွေနဲ့စီးရီးယားနိုင်ငံမှာတွားရောက်ပူပေါင်းခဲ့သူအမေရိကန်နိုင်ငံဘွားအမျိုးသမီးတူကိုအမေရိကန်ပြည်ထောင်စုကိုပြန်လာဖို့လက်မခံသင့်တယ်လို့သူဟာနိုင်ငံသားလည်းမဟုတ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးပုံပီယိုကပြောလိုက်ပါတယ်။သူ့ရဲ့ဖခင်ဟာယီမင်နိုင်ငံကတန်တမန်သူဖြစ်ခဲ့ကြောင်းသူဟာအမေရိကန်နိုင်ငံသားလည်းမဟုတ်ဘူးလို့ဆိုပါတယ်အသက်24နှစ်အရွယ် ဟိုဒါမိုတာနာဆိုတဲ့အမျိုးသမီးဟာအနောက်နိုင်ငံသားတွေကိုတတ်ဖြတ်မယ်ဆိုပြီးတော့သူ့ရဲ့ Facebook လူမှုကွန်ရက်တွေပေါ်မှာပြောဆိုထားခဲ့ပြီးတော့ Syria နိုင်ငံကဒီစစ်သွေးကြော်တွေနဲ့တောရောက်ပူးပေါင်းခဲ့သူဖြစ်ပြီးသူ့ကိုအမေရိကန်ပြည်ထောင်စုကိုပြန်လာခွင့်မပြုဖို့သမ္မတတော်နဲ့ Trump ကသူ့ကိုအမိန်ပေးထားတယ်လို့လည်းဝန်ကြီးပွန်ပီယိုကဆိုပါတယ်ဟွန်ဒါမွန်တာနာဟာ IS စစ်သွေးကြော်3ဦးနဲ့လက်ထပ်ပေါင်းတင်ထားသူဖြစ်ပြီးကလေးတူမွေးဖွားထားပါတယ်1994ခုနှစ်က New Jersey ပြည်နယ်မှာသူမွေးဖွားခဲ့တော့ဖြစ်ပါတယ်ဝန်ကြီးပွန်ပီယိုကတော့သူဟာအမေရိကန်နိုင်ငံသားလည်းမဟုတ်လို့အမေရိကန်နိုင်ငံသားလည်းမဟုတ်တယ်လို့အမေရိကန်နိုင်ငံသားဖြစ်ခွင့်လဲရှိတတ်သူမဟုတ်ဘူးလို့ပြောထားပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီဝေအမေရိကန်တပ်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အိန္ဒိယမြန်မာနယ်စပ်မှာမြန်မာတပ်မတော်နဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတဲ့သတင်းတွေကြောင့်အိန္ဒိယဗက်ချန်ကမီဇိုရမ်ကျေးရွာတွေမှာအိန္ဒိယတပ်တွေကိုဆေလွတ်ချထားလိုက်ကြောင်းကျတဲ့ပြင်းတွေကအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်တောင်ပိုင်းကလွန်လိုက်ဒေသကိုရင်းနဲ့တာဝန်ခံရရှိတချို့ကျတဲ့ပြင်းတွေကဆေလွတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီဒေသဟာဗန်တူအမ်ပူရီရွာမှာတော့အိန္ဒိယစစ်တပ်ကဗိုလ်တပ်ဟုနေကရွာသားတွေကိုစုဝေးစေပြီးအနည်းရှိနိုင်တဲ့နေဆက်ဒေသကိုမသွားကြဖို့ပြောကြားခဲ့တယ်လို့အခမဲ့ဆေးကုသရေးစခန်းတစ်ခုကိုပေါဖွင့်လှစ်ဖို့လှုံ့ဆော်နေပါတယ်။မြန်မာဘက်ချမ်းမတက်မတော်နဲ့အေးတို့တိုက်ပွဲတွေဖြစ်ပေါ်တဲ့သတင်းကြောင့်အာတန်ရိုင်ဖယ်တပ်နဲ့အာတန်ရက်ဂျီမန့်ကိုပါပြည်ထောင်ဌာနကထပ်ပြီးဆေးလွတ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲမီဇိုရမ်အပအဝင်အိန္ဒိယအရှေ့မြောက်ပိုင်းကပြည်နယ်၅ခုမှာရှိတဲ့အာတန်ရိုင်ဖယ်တပ်တွေအတွက်အစိုးရကလုတ်ပိုင်ခွင့်ကိုပို့ပြီးတော့ပေးလိုက်ပါတယ်။အိန္ဒိယမြန်မာနယ်စပ်ဒေသစောင့်ကြည့်ဖို့နဲ့အရှေ့မြောက်ပိုင်းဒေသရင်းတောင်ချမ်းသူချိန်မုံရဲအတွက်စစ်ဆင်ရေးတွေလှုံ့ဆော်အောင်ပါသူတို့ကိုဖမ်းဝရမ်းမပါပဲရှာဖွေခွင့်နဲ့ဖမ်းဆီးခွင့်တွေကိုအိန္ဒိယဗဟိုအစိုးရကပေးရလိုက်တာဖြစ်ပါတယ်။အဲ့ဒီဒေသ၅ခုကတော့အာတန်၊အနုရာချ၊ပရာဒက်ရှ၊မနီပူ၊နာဂလန်နဲ့မီဇိုရမ်ပြည်နယ်တွေဖြစ်ပါတယ်
။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့သူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်စတင်မှုနဲ့ဘင်္ဂလားဒေ့ရှ်ဘက်ကဖမ်းဆီးထားတဲ့မြန်မာရဲတပ်သားကိုမြန်မာနိုင်ငံစီပြန်လည်လွှဲပြောင်းပေးဖို့ကိစ္စတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တာမတ်ကြီးမန်ဂျူရယ်ကန်ချောင်းဒရီကိုမြန်မာနိုင်ငံရေးဝန်ကြီးဌာနကဆင့်ခေါ်ခဲ့ကြောင်းဖေဖော်ဝါရီလ21ရက်နေ့စွဲနဲ့ထုတ်ပြန်တဲ့နိုင်ငံရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။နိုင်ငံရေးရာဦးစီးဌာနညွှန်ကြားမှုချုပ်ဦးဆိုးဟန်နဲ့ဘင်္ဂလားဒေ့ရှ်တာမတ်ကြီးတို့နေပြည်တော်မှာမနေ့တုန်းကတွေ့ဆုံခဲ့ကြတာဖြစ်ပြီးနေရက်စွန့်ခွာသွားသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေခက်မြန်မြန်ပြန်ဆနိုင်ရေးနိုင်ငံပူးတဲ့လုပ်ငန်းအဖွဲ့၄ချိန်မြောက်အစည်းအဝေးကိုအေပီလာတွင်နေပြည်တော်မှာကျင်းပဖို့ပြောဆိုခဲ့ကြတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဖမ်းဆီးထားတဲ့မြန်မာနယ်ကြားဆောင်ရဲတပ်သားအောင်ဘိုဘိုသိန်းကိုလည်းမြန်မာဘက်ကအမြန်ဆုံးပြန်လွှဲပြောင်းပေးဖို့ပြောဆိုခဲ့ပါတယ်။2015ခုနှစ်တုန်းကဘင်္ဂလားဒေ့ရှ်နယ်ကြားဆောင်ရဲတပ်ဖွဲ့ဝင်တဦးမြန်မာနိုင်ငံဘက်ကိုတရားမဝင်ရောက်ရှိလာခဲ့တဲ့ကိစ္စမှာ၈ရက်အတွင်းမြန်မာဘက်ကပြန်ပြီးတော့လွှဲပြောင်းပေးခဲ့ကြောင်းပြောခဲ့ပါတယ်။ဖမ်းဆီးထားတဲ့မြန်မာရဲတပ်သားကိုဥပဒေအရရေးယူဆောင်ရွက်မှုတွေဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကလုပ်မှာမဟုတ်ပဲပြည်တွင်းလုပ်ငန်းစဉ်တွေရဆောင်ရွက်ပြီးမြန်မာဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးမယ်လို့ဘင်္ဂလားဒေ့ရှ်တမကြီးကပြောဆိုခဲ့ကြောင်းလည်းမြန်မာနိုင်ငံသားဝန်ကြီးဌာနရဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ
်။အိန္ဒိယနိုင်ငံဘက်ကဘလို့ရန်လိုမှုမျိုးကိုမဆိုချက်ချင်းတုံ့ပြန်မှုအတွက်ပါကစ္စတန်ဝန်ကြီးချုပ်အင်မရမ်ခန်းကသူ့ရဲ့စစ်တပ်ကိုခွင့်ပြုလိုက်တယ်လို့ချက်တပရီးနေမှာပါကစ္စတန်အာဏာပိုင်တွေကပြောပါတယ်။နိုင်မည်ပိုင်ဆိုင်မှုဆန်အငင်းပွားနေတဲ့ကက်ရှမီးယားဒေသရင်းအိန္ဒိယပြည်သူ့စစ်တွေရဲ့ကားရန်ကိုပြီးခဲ့တဲ့သတင်းပတ်ထဲကားပုံခွဲအတိုက်ခိုက်ခံရတဲ့နောက်ပိုင်းနျူကလ িয়ার ပိုင်ဆိုင်တဲ့နိုင်ငံကြီးနှစ်နိုင်ငံကြားတင်းမာမှုတွေကအန္တရာယ်ကြီးလာအောင်တိုးလာတာပါ။လုံခြုံရေးတပ်သား40ကျော်တည်ဆုံခဲ့ရတဲ့ကက်ရှမီးယားကပုံဝါမားဒေသကားပုံခွဲတိုက်ခိုက်မှုကိုပါကစ္စတန်ခြေဆက်ဂျရစ်အီမိုဟာမက်စစ်သွေးကြော်အဖွဲ့ကသူတို့လှုံ့ဆော်တာလို့ကြေညာခဲ့တာပါ။ဒီစစ်သွေးကြော်တွေကိုခေလွန်ခွင့်ပေးထားတဲ့ပါကစ္စတန်ကိုတန်ခတ်မယ်လို့အိန္ဒိယအစိုးရကကြုံးဝါလိုက်ပြီးအိန္ဒိယစစ်တပ်အကြီးအကဲကိုပါလိုအပ်တာမှန်မြန်လှုံ့ဆော်နိုင်ခွင့်ပေးရလိုက်တာဖြစ်ပါတယ်။ပါကစ္စတန်အစိုးရကတော့ February 23ရက်ကားပုံးခွဲတဲ့စစ်သွေးကြော်အုပ်စုနဲ့ပတ်သက်တဲ့အိန္ဒိယရဲ့ဆက်ဆွဲချက်ကိုပယ်ချလိုက်ပြီးပါကစ္စတန်ရဲ့အစွန်းရောက်ဝါဒတိုက်ဖျက်ရေးလုပ်ငန်းစဉ်မှာဒီဖွဲ့ကိုကာလအတော်ကြာကတည်းကမတရားတဲ့အဖြစ်နဲ့ကြေညာထားတာဖြစ်ကြောင်းပြောပါတယ်။အိန္ဒိယရဲ့စီးရဲချင်းချမှုကြောင့်ပါကစ္စတန်ဝန်ကြီးချုပ်ခန်းကကျတဲ့ပရင်းတွေကထိတ်တန့်အရက်ဖက်စစ်ဖက်ခေါင်းဆောင်တွေနဲ့အရေးပေါ်အစည်းအဝေးခေါ်ယူခဲ့ရတယ်လို့လည်းပါကစ္စတန်အရာရှိတွေကပြောပါတယ်
။ IS သွေးကြွားနေတဲ့စီးရီးယားနိုင်ငံမှာတွားရောက်ပူပေါင်းပြီးတော့စစ်သွေးကြွားနယ်လက်ထက်ခဲ့သူဗြိတိန်နိုင်ငံဘွားမြို့သမီးတူကိုဗြိတိန်နိုင်ငံသားအဖြစ်ကနေဗြိတိန်အစိုးရကပယ်ဖျက်လိုက်ပါတယ်အသက်19နှစ်အရွယ်ရှမီမာဘီကန်ဟာလော့ဇယ်စီးရီးယားနိုင်ငံရှေ့မြောက်ပိုင်းကဒုက္ခသည်စခန်းတစ်ခုမှာရောက်နေပါတယ်သူကမွေးဖွားရာဒေသဖြစ်တဲ့ဗြိတိန်နိုင်ငံကိုပြန်လာချင်တယ်လို့ပြောထားတာပါတကယ်လို့နိုင်ငံသားပယ်ဖျက်ခံရတာကိုအယူခံဝင်မယ်ဆိုရင်တော့ဗြိတိန်အစိုးရရဲ့ဆုံးဖြတ်ချက်ဟာပြောင်းပြန်ဖြစ်သွားနိုင်တယ်လို့ဥပဒေရေးရာကြွမ်းကျင်သူတို့ကဆိုပါတယ်အစိုးရရဲ့ဆုံးဖြတ်ချက်ကဥပဒေနဲ့မညီတဲ့ဆုံးဖြတ်ချက်မျိုးဖြစ်သွားနိုင်တယ်လို့ဗြိတိန်အစိုးရရှေ့နေဟောင်းနာဇီယာအစစ်က VOE ကိုပြောပါတယ်ဆမီယာဘင်ဟန်ကမွေးရနိုင်ငံကိုပြန်လာပြီးတော့အဆွမ်းရောက်မှုပပျောက်ရေးအစီအစဉ်ထဲမှာပါဝင်သင့်တယ်ဒီစီစဉ်ကဗြိတိန်မှာတိတ်ကောင်းမှုပြီးတော့ဆွမ်းတော်သမားတွေအဖြစ်ရောက်ရှိသွားမဲ့သူတွေကိုဒီအချိန်နဲ့မြောက်အောင်သူ့ရဲ့အတွေ့အကြုံတွေကိုအသုံးပြုပြီးတော့ကာကွယ်နိုင်လို့လဲဗြိတိန်ဆိုရရှိနေဟောင်းကဆိုပါတယ်
Direct from Washington, the voice of America, VOA. Now, so yeah, Myanmar Nengaraga Tharine ko Dokin Myo Tat ne Ko Chong Lin lo pyo pya kae ja da ba. Aku do Myanmar Nengaraga San Ya Tharine Hlwa Tharine Pe Po Jet de ko Zat Dai Thol Lin Taw Ma Phit Par de. Kashmir Data Ma Ate Kan Bong Kwe Tai Khan Mu Phit Bwa Ka Bi Naw Pai India ne Pakistan Nan Naingan Cha Ma Tin Ma Mu Ri Ga Tani Tacha To La Ni Da Ba.နျူကလ িয়ার ပိုင်ဆိုင်ကြတဲ့အဲ့ဒီနှစ်နိုင်ငံကြားအိမ်နီးချင်းလည်းဖြစ်ကြပါတယ်။စီရေးတင်းမာမှုတွေပိုကြီးလာမဲ့သဘောရှိနေတဲ့အကြောင်းကိုကျော်အောင်လင်းကပြောပြမှာပါ
။ဖေဖော်ဝါရီလ14ရက်နေ့ကအိန္ဒိယနဲ့ပါကစ္စတန်ကြားနယ်မြေဆိုင်ရာအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယပြည်သူစစ်မော်တော်ယာဉ်တစ်ခုကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့လို့အိန္ဒိယလုံခြုံရေးတပ်ဖွဲ့ဝင်40ကျော်သေဆုံးခဲ့ရပါတယ်။အဲ့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ပါပဲလို့ပါကစ္စတန်ခြေစိုက်ဂျိုင်းရှီမိုဟာမက်စစ်သွေးကြွအုပ်စုကကြီးညာပါတယ်။အခုလိုစစ်သွေးကြွတွေကိုနိုင်ငံတွင်းမှာနေထိုင်ခိုအောင်ခွင့်ပေးထားတဲ့အပေါ်ဒဏ်ခတ်ဖို့အိန္ဒိယဘက်ကဆုံးဖြတ်ထားပြီးလိုအပ်တာတွေမှန်သမျှလွတ်လွတ်လပ်လပ်နဲ့လှုပ်ဆောင်မှုအိန္ဒိယစစ်တပ်အကြီးအကဲကိုဆိုအားကခွင့်ပြုထားပါတယ်။ပါကစ္စတန်ဘက်ကလည်းဂျိုင်းရှီမိုဟာမက်အဖွဲ့ဟာအစွန်းရောက်အဖွဲ့ဖြစ်သတ်မှတ်ခံထားရဖြစ်ပြီးသူတို့ကိုပါကစ္စတန်ကလက်ခံထားတာမဟုတ်ဘူးလို့တုံ့ပြန်ပါတယ်။အိန္ဒိယဘက်ကဘလို့ကျူးကျော်ရန်စားမှုမျိုးပဲလှုပ်လာလှုပ်လာချက်ချင်းလက်တုံ့ပြန်မှုပါကစ္စတန်တပ်ဖွဲ့တွေကိုပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ကလည်းခွင့်ပြုထားပါတယ်။အိန္ဒိယနိုင်ငံဆိုင်ရာပြည်သစ်တာမတ်ကြီးအလက်ဇန်ဒရီဇက်ဂလာကတော့ဂျိုင်းရှီမိုဟာမက်အဖွဲ့ခေါင်းဆောင်မဆုအဇာကိုစံဖက်သမားစီရင်သွင်းမှုအပြင်းထန်စူးစမ်းနေတယ်လို့ဆိုပါတယ
်။ We are very much pushing into that direction and you know it's been 2 years that we are trying to put Masoud Azhar on the UN sanction list
ကုလသမဂ္ဂကအရေးယူတန်ခတ်မဲ့အစံဖက်သမားစီရင်နဲ့မှာမဆုအဇာကိုထည့်သွင်းဖို့ကျွန်တော်တို့အကြီးအကျယ်ကြိုးပမ်းနေတာနှစ်နှစ်ရှိနေပါပြီပြီးခဲ့တဲ့အပတ်ကစူးစူးဝါတိုက်ခိုက်မှုတွေလုပ်ခဲ့ပြီးနောက်ပိုင်းနယူးယောက်ကကုလသမဂ္ဂရုံးချုပ်မှာကျွန်တော်တို့ဒီကိစ္စကိုအထူးကြိုးပမ်းပြီးလှုပ်ဆောင်နေပါတယ်အိန္ဒိယနဲ့ကျွန်တော်တို့အပြည့်အဝသွေးစည်ညီညွတ်မှုရှိပြီးမဆုအဇာဟာကုလသမဂ္ဂရဲ့အစံဖက်သမားစီရင်ထဲမှာရှိတဲ့နာပါရှိအောင်လဲကျွန်တော်တို့အပြင်းထန်ကြိုးပမ်းနေပါတယ
်ပါကစ္စတန်ဝန်ကြီးချုပ်အမရာခန်ကဖြစ်ပွားနေတဲ့အခြေအနေတွေကိုလေ့လာဆန်းစစ်ဖို့စစ်ဖက်နဲ့ရပ်ဖက်ခေါင်းဆောင်တွေနဲ့ရေးပေါ်စီးပွားတရက်ကိုကြာသပတေးတွေတုန်းကကျင်းပခဲ့ပါတယ်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှာပါကစ္စတန်ဘက်ကပူးပေါင်းဆောင်ရွက်မယ်လို့အချိန်ချင်းပြောဆိုထားပြီးတိုက်ခိုက်မှုကိုလည်းရှုံချတယ်ပါကစ္စတန်နဲ့ဆက်ဆက်ပြီးဖြစ်ဖြစ်ခဲ့တာမှန်တယ်ဆိုရင်ကျူးလွန်သူမှန်သမျှကိုအရေးယူသွားမယ်လို့လည်းပါကစ္စတန်ဘက်ကပြောထားကြောင်းပါကစ္စတန်အမျိုးသားလုံခြုံရေးကော်မတီစီဝေးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အိန္ဒိယရောပါကစ္စတန်ကိုပါအရင်တုန်းကကိုလိုနီလုပ်ခဲ့တဲ့ဗြိတိန်နိုင်ငံကတော့တန်တမာရေးရသတိထားပြီးတော့တုံ့ပြန်ပါတယ်။အကြမ်းဖက်မှုကိုရှုံချတယ်လို့အိန္ဒိယနိုင်ငံဆိုင်ရာဗြိတိန်သံမတ် Dominic Asquith ကဆိုပါတ
ယ်။ Both the United Kingdom and India unfortunately share have suffered from terrorist attacks.
ဗြိတိန်နိုင်ငံရောအိန္ဒိယနိုင်ငံပါအကြမ်းဖက်တိုက်ခိုက်မှုတွေရဲ့ဒဏ်ကိုခံကြရပါတယ်။ပြည်ကြဲအပကကက်ရှမီးယားမှာဖြစ်ပွားခဲ့တဲ့ကိစ္စအပေါ်ကျွန်တော်ဘက်ကဝန်내ကြေကွဲရကြောင်းအဖိပေးပါရယ်အကြံဖက်ဝါဒကိုလည်းလုံးဝရှုတ်ချပါရယ
်အသေးခံဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းအိန္ဒိယကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာစစ်သားစုဆောင်ရေးတွေလှုပ်လာပါရယ်ရာနဲ့ချီတဲ့ကက်ရှမီးယားလူငယ်တွေဟာလည်းစစ်တပ်ထဲဝင်မှုစီးရင်သွင်းနေကြပါရယ်အကြက်တဲမျိုးစုံတွေကြားမှာပေါ်ပေါက်လာတဲ့ခွင်ရေးကောင်းတရဖဲလို့ယူဆသူကတော့ကက်ရှမီးယားနယ်သားတာရစ်အဇစ်ပါ
ဒီဟာမရလေးဘဟုတ်အချီဘာတဲ့ကိုဟမ်
အခုလိုစစ်သားစုဆောင်ရေးတွေလုပ်လာတာကကျွန်တော်တို့အတွက်တိတ်ကောင်းပါတယ်။ဘာကြောင့်လဲဆိုတော့ကက်ရှမီးယားဒေသကနေအပြင်ကိုမသွားနိုင်တဲ့သူဒါမှမဟုတ်နိုင်ငံသားကိုမထွက်နိုင်တဲ့သူငွေချေးအခက်အခဲရှိသူတွေအတွက်စစ်တပ်ဘက်ကအခွင့်အရေးဖန်တီးပေးတဲ့သဘောပါပဲလို့ဟင်ဒီလိုပြောသွားခဲ့တာပါ။အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံလုံးကနျူကလ িয়ার လက်နက်တွေကိုပိုင်ဆိုင်ထားကြတာဖြစ်ပြီး1981ခုနှစ်တုန်းကနှစ်နိုင်ငံကြားဖြစ်ပွားခဲ့တဲ့စစ်ပွဲကစလို့နှစ်နိုင်ငံလုံးရဲ့စစ်တပ်တွေမှာနျူကလ িয়ার လက်နက်တပ်ဆင်ထားကြတာပါအဲ့ဒါကြောင့်နိုင်ငံအကြတင်းမာမှုတွေအရှိန်ထပ်ပြီးတော့မြင့်လာခဲ့ရင် နျူကလ িয়ার လက်နက်တွေကိုအသုံးချပြီးတော့တိုက်ခိုက်လာမဲ့အရေးကိုစိုးရိမ်နေရပါတယ
်ဒါတော့ကုကြောင်လင်းပြောပြသွားတာပါအခုတခါတော့ဆော်ဒီတရုတ်ဆက်ဆံရေးအခြေအနေကိုကြည့်အောင်ပါဆော်ဒီအာရေဗီယာနိုင်ငံအင်ရှင်မင်းသားမိုဟာမက်ဘင်ဆာလ်မန်တရုတ်နိုင်ငံဘေကျင်းမြို့တော်ကိုနှစ်ရက်ကြာခီးစဉ်အဖြစ်ဂျာသာပဒေနီကဆက်ရောက်လာပါတယ်ဒီခီးစဉ်ဟာသတင်းတော့ဂျမယ်ခါရှိုဂီကိုတပ်ဖြတ်မှုနဲ့ဆက်နွယ်ပြီးတော့နိုင်ငံတကာမှကြာဆင်းနေတဲ့ဆော်ဒီနိုင်ငံရဲ့ပုံရိပ်ကိုမြင့်တင်ဖို့နဲ့နှစ်နိုင်ငံစည်းဝါးပူးပေါင်းဆောင်ရွက်မှုအတွက်ဖြစ်ပေမဲ့သူတို့နှစ်နိုင်ငံဆက်ဆံရေးမှာတော့နိုင်ငံရေးအတားအဆီးတွေရှိနေပါတယ်ဒီအကြောင်းစီဘာဒတ်ဂူပတာဘေကျင်းမြို့တော်ကပေးပို့တဲ့သတင်းလွှာကိုဦးကျော်စံသာပြောပြမှာပ
ါဆော်ဒီအင်ရှိမင်းသားမလာခင်ရသက်တပတ်အတော်များများကတရုတ်ဟာဆော်ဒီရဲ့ဒေသရင်းပြိုင်ဘက်ဖြစ်တဲ့အီရန်နိုင်ငံကိုနှိမ့်သိမ့်နေခဲ့ပါတယ်ဒီခီးစဉ်ကြောင့်တရုတ်ရဲ့အရှိအလက်ပိုင်းဆိုင်ရာမူဝါဒမဟာဗျူဟာမိဖက်ဖွဲ့စည်းမှုစာရာတွေပြောင်းလဲသွားစရာအကြောင်းမရှိဘူးလို့တရုတ်သမ္မတချီဂျင်းဖင်ကအဲ့ဒါတော့အီရန်ပါလီမန်ဥက္ကဋ္ဌကိုပြောကြားခဲ့တာပါဆွန်နီအစ္စလာမ်နိုင်ငံဖြစ်တဲ့ဆော်ဒီအရေဗျာနဲ့ရှီယာမွတ်စလင်အများစုနေထိုင်ရာအီရန်နိုင်ငံတို့ဟာအရှိအလက်ပိုင်းဒေသကိုလွှမ်းမိုးနိုင်ရေးအတွက်အစဉ်အလာပြိုင်ဘက်တွေဖြစ်ကြပါတယ်အမေရိကန်ရဲ့ယင်းနှစ်ရဲ့မဟာမိတ်ဆော်ဒီအရေဗျာနဲ့အမေရိကန်အစိုးရနဲ့ဂန်ဒဂေါ်ဇာဖြစ်နေတဲ့အီရန်နိုင်ငံတို့အကြထိတ်ညှိရေးကိစ္စဟာတရုတ်အဖို့သင်းသင်းမွေ့မွေ့ကင်တွယ်ရမယ့်ကိစ္စဖြစ်ပါတယ်ဟောင်ကောင်ဘက်ပတစ်တက္ကသိုလ်ကပါမခယွန်ပီယက်ကာဘက်စတန်ကဒီနိုင်ငံကြားတရုတ်ဟာတည့်တည့်မတ်မတ်ယက်တည်နိုင်တယ်လို့ဆိုပါတယ်အခုအခါမှာအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးစစ်ပွဲဖြစ်နေတဲ့အတွက်လဲချမ်းသာတဲ့မွတ်စလင်နိုင်ငံနှစ်ခုရဲ့ထောက်ခံမှုကိုတရုတ်ကလိုအပ်နေပါတယ်သို့တော်လည်းပဲဆော်ဒီနဲ့ဆက်ဆံရေးမှာပြေးလဲလှတယ်လို့တော့မဆိုနိုင်ဘူးလို့လည်းသုံးသပ်ပါတယ
် The relationship with Saudi Arabia has never been easyNow the other issue is more
တေယုဆိုရနဲ့ sorry ဆိုရတို့အကြားမှာရှိတဲ့ဆက်ဆံရေးကတော့တိတ်ချောမွေ့နေတာမဟုတ်ပါဘူးအမြဲတမ်းလိုလိုအဖို့ထစ်တွေနဲ့ရှိနေကြတာပါဒီနိုင်ငံခြားပြဿနာတစ်ခုကတော့အီရန်ကိစ္စဖြစ်ပြီးတော့နောက်တစ်ခုကတေယုနိုင်ငံအနေနဲ့နိုင်ငံတွင်းကမွတ်စလင်တွေအပေါ်မှာတားဆီးပိတ်ပင်မှုတွေချမှတ်ထားတဲ့ကိစ္စပဲဖြစ်ပါတယ်ဝီဂါတွေတွေမကပဲနင်းဂျီယာဒေသကဟွီတို့ရဲ့ကိစ္စလည်းပေါ်ဝင်ပါတယ
်အလားတူသောပဲတေယုနဲ့ယင်းနှစ်နီးဆက်ဆံခဲ့တဲ့အတွက်ဆော်ဒီနိုင်ငံရဲ့ပုံရိပ်ဟာလည်းကျမ်းမွတ်စလင်နိုင်ငံတွေအကြမှာကြာဆင်းနိုင်ပါတယ်ဒီလိုပဲတရုတ်ဘက်ကလည်းစိုးရင်စရာတွေရှိနေတယ်လို့ကာဘက်စတန်ကဆက်ပြောပါတယ
် China is very worried about any kind of Wahhabi instance of its Muslims
တရုတ်ဘက်ကလည်းသူတို့စီကမွတ်စလင်တွေအပေါ်မှာ Saudi Arabia က Wahhabi ယူဆလွှမ်းမိုးလာမှာကိုအထူးစိုးရိမ်ပါတယ်အဲဒါကြောင့် Saudi နဲ့ဆက်ဆံတဲ့နေရာမှာဒီကိစ္စကိုတရုတ်ကအထူးပဲသတိထားနေတာဖြစ်ပါတယ်
ဒါပေမဲ့ဒီနှစ်နိုင်ငံအကြဆက်ဆံရေးမှာဘာသာအယူဝါဒတွေကအဓိကမကြဘူးစီးပွားရေးအကျိုးစီးပွားသာလျှင်အဓိကကြတယ်လို့လည်းတချို့ကသုံးသပ်ကြပါတယ်ဆော်ဒီအင်ရှိမင်းသားဟာအိန္ဒိယနိုင်ငံမှာဒေါ်လာဘီလီယံသန်းတရာဖို့ရင်းနှီးမြှုပ်နှံမယ်လို့ကန့်လန့်ခဲ့ပြီးဒီကန့်လန့်မှုဟာ Belt and Road စီမံကိန်းလို့ခေါ်တဲ့ကမ္ဘာလမ်းကိစ္စကိုလက်ခံဖို့တွန်းဆုတ်နေတဲ့အိန္ဒိယအတွက်အင်မတန်ထူးခြားလာပါတယ်ဒါအပြင်ဆော်ဒီအင်ရှိမင်းသားဟာပါကစ္စတန်နိုင်ငံမှာလည်းတရုတ်ကတည်ဆောက်နေတဲ့ဂွာဒါစိတ်ကမ်းမြို့အနားမှာရင်းနှံကျဆေးရုံတိဆောက်ဖို့အပါဝင်ဒေါ်လာဘီလီယံ30ရင်းနှီးမြှုပ်နှံဖို့ကြေညာခဲ့ပါတယ်။ဒီကိစ္စကိုတော့တရုတ်ကနှိမ့်သက်ပါမလား။ Andrew Small ဟာတရုတ်ပါကစ္စတန်ဆက်ဆံရေးနဲ့ပတ်သက်ပြီးသီးခြားစာအုပ်ရေးသားထုတ်ခဲ့သူဖြစ်ပါတယ်
။တကယ်လက်တွေ့မှာတော့ဂွာဒါမာနောက်ထပ်ရင်းနှီးမြှုပ်နှံလာမယ့်ကိစ္စဟာတရုတ်ပါကစ္စတန်ဇင်းညံအတွက်ပိုပြီးအရှိန်အဟုန်ကောင်းစေမယ့်ကိစ္စရပ်ပဲဖြစ်ပါတယ်။ဒါပေမဲ့နိုင်ငံရေးအဖြစ်တော့တရုတ်ကနည်းနည်းလေးပိုစဉ်းစားနိုင်ပါတယ်။ပါကစ္စတန်အတွက်တော့ဒီကိစ္စဟာတရုတ်ပေါ်မှာမိခိုနေရတဲ့ကိစ္စကိုတင်းတင်းမွေ့မွေ့လေးပြန်ထိန်းနိုင်တဲ့သဘောစောင့်ပါတယ်။ပါကစ္စတန်ဘက်ကတချို့ဟာဆိုရင်တရုတ်ကိုအရေးကြီးတဲ့မိဘနိုင်ငံအဖြစ်ဆက်လက်ထားရှိနိုင်တဲ့တိုင်အောင်တရုတ်ရဲ့ဩဇာလွှမ်းမိုးမှုအလွန်အကျွံဖြစ်လာလေမလားဆိုတာကိုစိုးရိမ်နေကြတာပါ
။အခုတရုတ်ဆော်ဒီအေရိဗျာဆက်ဆံရေးမှာဒီလိုနိုင်ငံရေးအရာပြဿနာတွေရှိနိုင်ပေမဲ့စီးပွားရေးဘက်မှာတော့အောင်မြင်မှုရရှိမယ်လို့နှစ်နိုင်ငံလုံးကမျှော်မှန်းနေကြတာပါ။ဆော်ဒီအရေဗျာရဲ့2030ပြည့်မျှော်မှန်းချက်ဖြစ်တဲ့ရေနံအခြေပြုစီးပွားရေးမှလွန်မြောက်ရေးနဲ့တရုတ်ခပလန်းစီမံကိန်းတို့ဟာဆုံစည်းနိုင်ပါမလားဆိုတာလဲစဉ်းစားစရာဖြစ်နေပါတယ်။နီယိုဆွန်ဟာကျင်းဟိုင်းနိုင်ငံတကာလေ့လာရေးတက္ကသိုလ်ကအရှေ့အလယ်ပိုင်းဆိုင်ရာသုတေသီတူဖြစ်ပါတယ်
။အမေရိကန်ဟာသူတို့အတွက်အရေးကြီးဆုံးမဟာဗျူဟာမိတ်ဖက်အဖြစ်ဆက်လက်ရှိနေပေမဲ့ဆော်ဒီအာရေဗျာဟာရေနံခေတ်လွန်ကာလအတွက်လည်းပြင်ဆင်လာနေပုံရပါတယ်။ဒါကြောင့်ကျန်းနိုင်ငံတွေနဲ့ဆက်ဆံရေးကိုတွန်းမြင်လာတဲ့ထွန်းသစ္စာစီးပွားရေးအင်အားကြီးနိုင်ငံတွေနဲ့စီးပွားရေးကြောင်ရွက်ဖို့ကြိုးစားလာတဲ့ပြဿနာတွေကြုံလာရင်တခါတည်းမဆုံးရှုံးရအောင်ဆိုတဲ့သဘောဖြစ်ပါတယ
်ဆော်ဒီအရေဗျာရှီယာရေနံနဲ့ပတ်သက်ပြီးတရုတ်ကမျှော်လင့်ချက်ထားသလို အပြန်အလှန်အဖြစ်တရုတ်ရဲ့အခြေခံအဆောက်အဦတည်ဆောက်ရေးအင်အားခီးသွွားလုပ်ငန်းဖွံ့ဖြိုးရေးစတာတွေကိုဆာဥဒီအရေဗျာဘက်ကမျှော်လင့်နေကြောင်းပါတယ်ခင်ဗျာ
။ဦးကျော်စန်းသာဖြစ်ပါတယ်။အခုတော့အမေရိကန်ဆိုင်းယားသတင်းတပုတ်ကိုတင်ပြခြင်းပါတယ်။ဒါဇင်နဲ့ချီတဲ့အမေရိကန်နိုင်ငံသားတွေပြည်ပနိုင်ငံမှာဒဇာကန်အဖြစ်ထိမ့်သိမ်းခံရပြီးအများစုဟာရန်သူနဲ့ပူးပေါင်းတိုက်ခိုက်သူတွေဒါမှမဟုတ်အခြားနိုင်ငံအစိုးရတွေကအကြောင်းပြချက်ခိုင်လုံခြင်းမရှိဘဲနိုင်ငံရေးအမျက်ထုတ်ဖို့အသုံးချခြင်းခံရသူတွေဖြစ်ပါတယ် Greta Van Susteren ကထိမ့်သိမ်းခံထားရသူတွေရဲ့မိသားစုဝင်တွေလွှတ်တော်အမတ်တွေအီရန်နိုင်ငံမှာအဖမ်းခံရတဲ့သတင်းတောက်တို့ကိုမေးမြန်းပြီးတော့ Plugin အစီအစဉ်မှာတင်ပြထားတာကို VOA သတင်းတောက်ယေရှုအီမန်အိုနီကသတင်းရေးသားပေးပို့ထားပါတယ်ကိုဇော်ဝင်းလိုင်အပြည့်စုံပြောပြမှာပါ
မြောက်ကိုရီးယားမှာလာပေါင်းများစွာထိမ့်သိမ်းခံရပြီး2018ခုနှစ်မေလမှာအမေရိကန်နိုင်ငံသား3ယောက်ပြန်လွတ်လာတာဟာကြီးမားတဲ့အောင်မြင်မှုအဖြစ်သမ္မတဒေါ်နယ်ထရမ့်ကကြိုဆိုခဲ့ပါတယ
်။ I'm very honored to have helped the three folks. They're great people.
သူတို့3ယောက်ပြန်လွတ်လာတဲ့အတွက်ဝမ်းသာကိုယ်ယူရပါတယ်။သူတို့ကလူကောင်းတွေပါ
။အမေရိကန်နိုင်ငံသားအများအပြားပြန်လွတ်လာတဲ့အပေါ်သမ္မတထရမ့်အစိုးရကိုချီးကျူးပြောဆိုကြပေမဲ့ဖန်ဆီးခံထားရစဲသူတွေလည်းအများအပြားရှိနေပါသေးတယ်။အဲ့ဒီထဲမှာစီးရီးယားပြည်ပကအတွက်သတင်းယူရင်းစီးရီးယားတပ်ဖွဲ့တွေက2012ခုနှစ်မှာဖမ်းဆီးထိန်းသိမ်းခံလိုက်ရတဲ့သတင်းတောက်အော့စတင်တိုက်စ်လည်းပါဝင်ပါတယ်။လက်ရှိအစိုးရကအမေရိကန်နိုင်ငံသားတွေပြန်လွှတ်ရေးလှုပ်ဆောင်မှုတွေအပေါ်သူ့အမေဒေဘရာတိုက်စ်ကချီးကျူးပြောဆိုပါတယ
်။ They are putting a full frontal assault on this. They are putting all the effort in.
ဒီအစိုးရကအမေရိကန်နိုင်ငံသားတွေပြည်တော်ပြန်လာနိုင်အောင်အာသွန်ခွန်ဆိုင်ကြိုးပမ်းပေးနေတာပါ။လက်တွေလည်းလှုပ်ပြနိုင်ခဲ့ပါတယ်။ဒါကြောင့်သူတို့ဟာတကယ့်အရာနုံပြေလှုပ်ဆောင်နေတယ်ဆိုတာကျမတို့သိပါတယ်။ဒါပေမဲ့ကျမတို့သိနေတာတွေဟာတဝက်ပဲရှိတယ်ဆိုတာကိုတော့မမေ့သင့်ပါဘူး။ကျမတို့ကြီးပဲစပွဲပိုင်းမှာထိုင်ပြီးတော့တစ်ဖက်ကကိုယ်နဲ့ဆွေးနွေးမဲ့သူရောက်မလာရင်ကျမတို့ဟာထိုင်ဆောင်နေတဲ့သူပဲဖြစ်မှာပါ
။ဒဇာကန်နေအတွက်တော့စောင့်ရတဲ့အလုပ်ဟာအင်မတန်ခက်ခဲတယ်ဆိုတာကိုအီရန်မှာ944ရက်ထိမ့်သိမ်းခံရတဲ့ဂျေဆင်ရဇိုင်ယန်အသိဆုံးပါ
။ Early weeks I didn't know what to think.I was confused, I was scared, but I assumed that it would end.
ဆောပိုင်းမှာတော့ဘလို့ထင်ရမှန်းတော့ကျွန်တော်မသိခဲ့ပါဘူး။စိတ်တွေရှုပ်ပြီးကြောက်လဲကြောက်ပါတယ်။နောက်တော့ပြီးသွားမှာပါလို့လည်းစဉ်းစားမိပါတယ်။တီးတန့်အခန်းထဲမှာထိမ့်သိမ်းခံထားရတာကြာလာတော့စိုးရင်လာပါတယ်။တခါသူတို့ကမင်းကိုတေးတန်းပေးတော့မယ်၊ခေါင်းဖြတ်တော့မယ်ဆိုပြီးလာပြောကြပြန်ပါတယ
်။အကျဉ်းသားချင်းဖလှယ်ရေးအစီအစဉ်နဲ့ရဇိုင်ယန်ဟာ2016ခုနှစ်ဇန်နဝါရီလမှာပြန်လွတ်လာခဲ့ပေမဲ့ FBI ဝန်ထမ်းဟောင်း Robert Levinson လို့ပုံကိုယ်တွေကတော့ဆက်လက်စောင့်စားနေကြရဆဲပါ။
Please help me get home. 33 years of service.
ကျေးဇူးပြုပြီးကျွန်တော်တို့ကိုအိမ်ပြန်ခေါ်ပေးကြပါဗျာ။အမေရိကန်အစိုးရဝန်ထမ်းအဖြစ်33နှစ်တာဝန်ထမ်းဆောင်ခဲ့တာ။ဒါနဲ့ပဲကျွန်တော်တန်တလား။ကူညီပေးကြပါဗျာ
။မောင်ခိုကိုင်းအဖွဲ့ကိုစုံစမ်းဖို့စ조사ရင်း Robert Levinson ဟာ2009ခုနှစ်ကအီရန်နိုင်ငံမှာဖမ်းဆီးခံခဲ့ရတာပါ။သူအသက်ရှင်လျက်ရှိနေသေးကြောင်းတပ်တွေအဖြစ်နဲ့သူ့ကိုဖမ်းထားတဲ့သူတွေရဲ့ဗီဒီယိုထုတ်ပြန်တဲ့2011ခုနှစ်မှာသူ့ကိုပြန်တွေ့ကြရတာပါ။ဒါနဲ့ပတ်သက်လို့လွတ်တော်မှာ Ted Drush ကတော
့ It's a plea that resonated at that moment and there was attention paid and because
ဒါဟာပြတင်ထက်သွားစေတဲ့တောင်းဆိုမှုဖြစ်တယ်လို့အာယုံဆိုင်ချင်းလဲခံခဲ့ရပါတယ်။ဗီဒီယိုတွေပုံမှန်တွေ့မနေရလို့သူတို့နဲ့ပုံမှန်ဆက်သွယ်မှုရှိမနေလို့လူတွေကအာယုံမဆိုင်ကြတော့တယ်လို့ဖြစ်သွားတာမဟုတ်ပါဘူး။တကယ်ကိုအာယုံမဆိုင်ကြတော့တာပါ
။အခုဆိုရင်ဖမ်းခံထားရတာ7နှစ်ကြာသွားပြီဖြစ်တာကြောင့်တမိုင်းမှာအမေရိကန်နိုင်ငံသားတအုပ်အနေနဲ့တပ်တန်းအရှိဆုံးဖမ်းဆီးခံထားရတဲ့ Levinson ဘာဖြစ်နေလဲဆိုတာကိုမသိနိုင်ပဲဖြစ်နေပါတယ်။တခြားဖမ်းဆီးခံထားရသူတွေရဲ့အခြေအနေဟာလည်းလျှို့ဝှက်မှုတွေအောက်မှာပျောက်ကွယ်နေပါတယ်။နိုင်ငံခြားအစိုးရတွေကအမေရိကန်နိုင်ငံသားဗနီယောက်ကိုဖမ်းဆီးထားတယ်ဆိုတာကိုအမေရိကန်နိုင်ငံရဲ့ဌာနကထုတ်ဖော်ပြောဆိုခြင်းမရှိပါဘူးခင်ဗျာ
။ဒေါ်ရရှိများရှင်။လက်နက်ကိုင်ပြည်ပခတွေလူခုရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမဲ့ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီအပန်းပြေကမ်းခြေမှာ၃ရက်ကြာကျင်းပနေပါပြီ။ရင်းနှီးမြှုပ်နှံမှုတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ရှင်းရမှာဘလောက်ထိတွန်းအားဖြစ်လာနိုင်မှာလဲ။ရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလောမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့အီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်မနေ့ပြန်စနေည view ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံနှိုးဆော်လိုက်ရပါတယ်အခုတော့မြန်မာပြည်ဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြကြပါမယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှာပါဝင်ဖို့ပြည်ခိုင်ပြိုးပါတီနဲ့တမရတော်ကိုယ်စားလှယ်အစုအဖွဲ့ကကိုယ်စားလှယ်စည်ရင်းပေးပို့ခဲ့ပြီးတဲ့နောက်ပြည်ထောင်စုလွှတ်တော်နိုင်ကကလည်းနောက်ဆက်တွဲအမိတ်ကြော်ညာစာတစ်စောင်ထုတ်ပြန်ပြီးကော်မတီအဖွဲ့ဝင်အဖြစ်တာဝန်ပေးအပ်လိုက်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးမှာနိုင်ငံတော်နဲ့တိုင်းရင်းသားပြည်သူတွေရဲ့အကျိုးစီးပွားကိုမထိခိုက်ရင်တမရတော်ကထောက်ခံသွားဖို့ရှိကြောင်းပြောပါတယ် VOA သတင်းနောက်ကိုမိုးစောကတင်ပြမှာပါ
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းတာကိုစတင်အစိုးပြုချိန်ကလေးကကန့်ကွက်ခဲ့ကြတဲ့လွှတ်တော်တွင်ကတမရတော်ကိုယ်စားလှယ်အစုအဖွဲ့နဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာဒီကနေ့မှာတော့ကော်မတီမှာပူးပေါင်းပါဝင်ဖို့အညီအစင်းတွေပေးခဲ့ကြတာပါပူးပေါင်းကော်မတီရဲ့ပထမအကြိမ်အစည်းအဝေးကိုဗိုလ်တူနေ့ကကျင်းပခဲ့ပြီးတဲ့နောက်အခုလိုအညီအစင်းပေးခဲ့တာဖြစ်ပြီးပြည်ထောင်စုလွှတ်တော်နိုင်ငံကလည်းကော်မတီအဖွဲ့ဝင်ဖြစ်တာဝန်ပေးအပ်ကြောင်းအမိန့်ကြော်ညာစာကိုဒီကနေ့ပဲထုတ်ပြန်ပေးလိုက်တာပါအမိန့်ကြော်ညာစာမှာပြည်ခိုင်ပြိုးပါတီက2ဦးနဲ့တမရတာလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့က10ဦးပါဝင်တာဖြစ်ပြီးအခုဆိုရင်ပြည်တော်စုလွှတ်တော်မှာပါဝင်တက်ရောက်နေတဲ့ပါတီ14ပါတီနဲ့တမရတာလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့အလုံးပါဝင်လာပြီလဲဖြစ်ပါတယ်တမရော်ကပူပေါင်းကော်မတီမှာပါဝင်လာတာနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောပါတယ
်ဘာလို့အမြင်ဆင်းပေးလဲဆိုတော့ကျွန်တော်တို့ကဒီကော်မတီဖွဲ့တာကိုတော့ဥရင်းနဲ့မညီဘူးဆိုကျွန်တော်တို့ကောက်ွက်ခဲ့ပါတယ်ကျွန်တော်တို့ရဲ့ခံယူချက်ကတော့ဒီကော်မတီတွေဥရည်နဲ့မညီဘူး။ဒါပေမဲ့လည်းပြည်ထောင်စုတော်ကအတူပြုဆုံးဖြတ်ခဲ့ပြီးဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေဖြစ်တာနဲ့အညီပေါ့။လွှတ်တော်ဆိုင်ရာသူရဲ့ဥပဒေတွေလွှတ်ထုတ်လုပ်နေတာကျွန်တော်လိုက်ပါဆောင်ရှင်းဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ဒီကော်မတီမှာတမန်တော်ကိုယ်စားလှယ်ပါဝင်ပြီးတော့မှတက်ရောက်သွားမှာဖြစ်ပါတယ်။အမြင်ဆင်းပေးထားတဲ့တမန်တော်သားကိုယ်စားလှယ်ရှိဦးနေတယ်လေ။တကယ်ကိုပြောဆိုဆွေးနွေးနိုင်တဲ့တမန်တော်လေးပေးထားပါတယ်။
တမရတာလွှတ်တော်ကိုယ်စားလှယ်ရှိဦးမှာဗိုလ်ချုပ်2ဦးဒုဗိုလ်မှူးကြီး4ဦးနဲ့ဗိုလ်မှူး3ဦးပါဝင်တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာအမှန်တကယ်ပြင်ဆင်ဖို့လိုအပ်တာတွေရှိရင်တမရအနေနဲ့ထောက်ခံသွားမှာဖြစ်ကြောင်းလည်းဗိုလ်မှူးချုပ်မောင်မောင်ကဆက်ပြောပါတယ်
။နိုင်ငံတော်နဲ့တိုင်းရင်းသားပြည်သူလူထုရဲ့အကျိုးစီးပွားကိုထိခိုက်လာနိုင်တဲ့ဖွဲ့စည်းပုံပြင်ဆင်ချက်တွေဆွေးနွေးလာရဆိုတော့ကျွန်တော်တို့ကကန့်ကွက်သွားမှာဖြစ်ပါတယ်။အဲအဲ့လိုနိုင်ငံတော်နဲ့တိုင်းရင်းသားပြည်သူလူထုရဲ့အကျိုးစီးပွားကိုလည်းမထိခိုက်ဘူး။ဟောတကယ်လဲပြင်းတဲ့လေလို့အားလုံးနဲ့ကျွန်တော်တို့လက်ခံလဲဆိုရင်ကျွန်တော်တို့ကတမန်တော်ကိုယ်စားလှယ်ကထောက်ခံသွားမှာဖြစ်ပါတယ
်လက်ရှိလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်နေတဲ့အခြေအနေပေါ်မှာတော့တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကအခုလိုတုံ့တက်ပါတယ
်သူတို့တမန်တော်ကဖွင့်ပြုသလောက်ပဲပြင်ခွင့်ရမှာဘယ်လိုမှလုပ်လို့မရဘူးအောက်လို့ဆိုကြည့်ရင်ဟိုက4-3-6ကကာကြီးကပုံမှန်ဒီ94ခုကအဲ့ဒါပဲဆန္ဒခံပွဲလုပ်ရမှာလေအဲကောခါဝီကြတော့လည်းပဲဟိုသုံးဖို့နှစ်ပုံကြော်ရမှာလေ90ရခိုင်နှုန်းကြော်ရမှာလေအဲ့တော့မလို့တမရောကခုပြုသလောက်ပဲပြင်လို့ရမှာပါစိတ်ကိုရေးမနေကြပါနဲ့တိုင်းပြည်ကိုကျွန်တော်ပြောချင်တယ်ဗျာနော
်55ဦးပါဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဟာဒီနှစ်ဇူလိုင်လ28ရက်နေ့မတိုင်ခင်မှာပြည်တော်စုလွှတ်တော်ကိုအစီရင်ခံစာတင်ပြရမှာဖြစ်ပြီးတနင်္လာအင်္ဂါနဲ့ကြာသာပတိနေ့တွေမှာနေကင်းတနအီမှာပုံမှန်အစည်းအဝေးကျင်းပမှာဖြစ်တယ်လို့လွှတ်တော်အစည်းအဝေးမစတင်မီနဲ့ပြီးဆုံးချိန်တွေမှာရက်တချို့သတ်မှတ်ပြီးဆွေးနွေးသွားဖို့လည်းပြင်ဆင်ထားပါတယ
်ကိုမိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်မကြာခင်မနက်6နာရီခွဲနောက်ပိုင်းထုတ်လွှင့်မဲ့အစီအစဉ်ဒီမှာတော့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလှော်တွေအပြင်သတင်းပေးပို့ချက်တစ်ပုဒ်ကိုလည်းနှားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9689လိုင်းဒိုမီတာ48 kHz 6153နဲ့လိုင်းလမ်းမီတာ190ကပါတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ American Indian 3အင်္ဂလိပ်သင်ခန်းစာနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီအစီအစဉ်ဖြစ်နေတဲ့ကျွန်တော်ချင်းပြည်နယ်ကိုစစ်မှတ်ပြီးနေတဲ့အဲလိုခြေသားမျက်နှာပင်တစ်ခုအနေနဲ့အဲလိုဖြစ်လာမှာကတော့တော်တော်ဆိုးရင်ပါတယ်ဒီချိန်မှာရင်းချင်းရဲ့အတွက်လုံမယ်လုံမယ်
တိုင်းသားဒေသတွေမှာဖြစ်ပျက်နေတာတွေနဲ့ပတ်သက်တဲ့အသေးစိတ်ကိုမကြာခင်မှာနှားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ကြပါတယ်ရခိုင်ပြည်နယ်မှာရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့တိုက်ပွဲတွေဖြစ်လာနေပြီမဲ့ရခိုင်ပြည်နယ်တွင်းမှာလမ်းမဆက်သွယ်ရေးနဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မယ်ဆိုရင်တော့အစိုးရကလက်ကမ်းခုံနေတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေရခိုင်ဒေသကိုရောက်လာနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တချို့ကသုံးသပ်ပါတယ်။ပထမဆုံးချိန်ပြုလုပ်တဲ့ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုပြပွဲ2019ကိုငပလီကမ်းခြေမှာနှစ်ရက်ကြာကျင်းပဖို့ရှိနေချိန်မှာပြောဆိုလိုက်တာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါ။ရိုဟင်ဂျာရေးကန့်တွယ်မှုတွေနဲ့ပတ်သက်လို့ကမ္ဘာအလယ်မှာအန္တရာယ်ဆုံးအဖြစ်အထင်ခံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလာလို့ကြဖို့မြန်မာအစိုးရကဖိတ်ခေါ်နေတဲ့တချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းမှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြားရသေးတော်နဲ့မြောက်ဦးမြို့နယ်တွေဘက်မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ရသေးတော်မြို့နယ်မင်းဘူးကျေးရွာကတိုက်ပွဲအခြေအနေကိုတော့မင်းဘူးကျေးရွာအုပ်ချုပ်ရေးမှူးဦးလှအေးထွန်းကရှင်းပြပါတယ်။
ကျွန်တော်ရောနဲ့ဒီတုံးရခိုင်လကမှန်းနေလုံးပေါက်ပါတယ်။ရွာတင်းပြည်ရလကမှန်းလုံးပေါက်ပါတယ်။ဒါတော့တမကြီးလားပတ်ဆက်တက်ပါတယ်ရွာကင်းကိုအဲရွာတဲ့တမကြီးလားပတ်ဆက်ကြီးတို့ကျွန်တော်ရွာသားတွေမိမတွေရွာရွာသားတွေရဲ့ခုံလုံးအခုပြည့်ပြန်နှဆူစားတယ်ကျွန်တော်နောက်နှစ်နာရီချိုးရှင်လောက်မှဆစ်ဆစ်နဲ့ကြည့်တယ်ခလေးမတက်သေးလို့တွေ့တယ်ပြီးတော့ဒါကလူကမြောက်တက်လင်းနေတယ်ရောက်အပေါင်းဆယ်ဆယ်လောက်ပြောက်ဒါအခုစိုက်တဲ့စီမံတော့ပါတယ်ပတ်ဖို့ခဲ့တာတော့ကျွန်တော်တို့မသိပါပေါက်ကတော့အနောက်ကြီးကျတယ်
ရွေးညာရင်းနဲ့ပတ်သက်လို့ရခိုင်ပြည်နယ်ကိုအခြေအနေဆိုးရွားတဲ့ဒေသအဖြစ်နိုင်ငံတကာကမြင်နေကြမှာအခုလို AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကရင်းနှီးမြှုပ်နှံသူတွေကိုစိုးရိမ်စိတ်တိုးစေတာပါဒါပေမဲ့ဒါဟာမြို့နယ်တချို့မှာသာဖြစ်ပြီးရခိုင်ပြည်နယ်ရဲ့ကြံဒေသတွေမှာရင်းနှီးမြှုပ်နှံလို့ရတယ်လို့ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောပါတယ
်တကယ်တော့ဆက်မဖြစ်နေတာကဒီရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့မြို့နယ်နှစ်ခုသုံးခုမှာပဲဒီလိုဖြစ်နေတယ်လို့ဒီနေတော့ဘယ်လိုလဲဆက်ကုန်လို့ရှိနေကြတကယ်ဖြစ်လာလို့လည်းနှစ်ခုသုံးခုပဲရှိတယ်။ဒါနဲ့လို့လည်းလာတော့ဒီနေနဲ့သူ့ဘာလို့လောက်ကတော့ပြည့်ရှိနေတယ်ပေါ့။အခုကျွန်တော်တို့လုပ်ကြတာလေဒီအချိန်မှာသူဖြင်ထားသလိုပေါ့အများဖြင်ထားသလိုဒီနိုင်ငံကမီဒီယာတွေမှာပုံပေါ်ထားသလိုစိုးရွားနေခြေနေပုံဘူးဆိုတာမျက်မြင်ကြည့်ပြီးသူမြင်သွားပြီးနေတာပါ။ဒါကြီးကြီးကျယ်လက်ပါပါတယ်က
ြ။ရခိုင်ဒေသတွင်းမှာယင်းနှီးမြှုပ်နှံမှုတွေတကယ်လာစေခြင်းရင်အခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးဖို့လိုတယ်လို့ Sunflowers လူမှုစည်းပွားအဖွဲ့ကဒေါ်ဖြူဤသိန်းကပြောပါတယ်။
ငပလီလိုတနေရာတွေကလမ်းပန်းခရီးဆက်သွယ်ရေးကလက်ကူနေုံတစ်ခုပဲနဲ့မရပါဘူးတခြားနေရာတွေလည်းဒီလိုမျိုးတွားလာရေးလက်ကူမှလည်းပဲစီးပွားရေးကအဆင်ပြေချောမွေ့မှာဖြစ်တာမလို့လုပ်ငန်းတစ်ခေလုပ်မယ်ဆိုလို့ရှိရင်အဲ့ဟာတွေကအရင်ဦးဆုံးဖြစ်ပြီးတော့မှလုပ်မယ်ဆိုရင်တော့အားလုံးပြတ်ပိုးအဆင်ပြေမှာဖြစ်တယ
်နိုင်ငံကြီးကြီးမျိုးနွယ်မှုတွေပိုဝင်လာအောင်ဖိတ်ခေါ်တဲ့ NLD အစိုးရရဲ့အခုလှုပ်ဆောင်ချက်ဟာကောင်းမွန်တဲ့အကြံစီဖြစ်လို့ကြိုးဆိုတယ်လို့တန်တွဲမြို့ငပလီကမ်းခြေမှာဟိုတယ်လုပ်ငန်းလုပ်ကင်နေသူဦးတေစာမောင်ကပြောပါတယ
်အဲလက်ရှိအနေအထားပေါ့နော်အပေါင်းဆုံးဆိုလို့တော့ပြောလို့တော့မရသေးဘူးပေါ့နော်ဒါပေမဲ့လည်းလွန်ခဲ့တဲ့5နှစ်နဲ့နိုင်ရှင်နေရင်ဘာလို့ဒီကြောင့်ငပလီဒေတာရဲ့ဖွံ့ဖြိုးတိုးတက်လာမှုဟာတော်တော်လေးကိုတိတိတတ်တာချင်းရှာရှာပေါ့နော်ဖြစ်လာတယ်လို့ပြောချင်ပါတယ်ကျွန်တော်ကတော့ positive way အနေနဲ့ပဲလက်ရှိဒီဆိုရကနေပြီးတော့မှာပေါ့နော်ဒီပွဲကိုကြီးမှုကျင်းပပြီးတော့မှာဒီရင်းနှီးမြှုပ်နှံမှုတွေဖိတ်ခေါ်တဲ့ဟာတွေကိုတော့ဖြင့်ကောင်းတဲ့အဲအမြင်လို့ကျွန်တော်တော့ပြောချင်ပါတယ
်ရခိုင်ပြည်နယ်တွင်းမှာရင်းနှီးမြှုပ်နှံမှုနဲ့သဘာဝကိုအခြေခံတဲ့ခီးသွွားလုပ်ငန်းတွေကိုအားပေးမြင့်တင်ဖို့အတွက်ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဂျပန်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီဂျိုက်ကာတို့ပူးပေါင်းပြီးရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုပြပွဲကိုဖေဖော်ဝါရီ21ရက်ကနေ23ရက်နေ့ထိတန်တွဲမြို့ငပလီကမ်းခြေ Jasmine ငပလီ Resort Hotel မှာကျင်းပသွားမှာဖြစ်ပါတယ ်။ VOA ရဲ့ တောက်ကြံနေမနေခင်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒလလတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မြန်မာတွေအကျင့်ပြမယ် Idiom အသုံးကတော့
Beating a dead horse
ဆိုတာပဲဖြစ်ပါတယ်။ဆာလုံးမောင်က BEATING beating ရိုက်တာနှက်တာ a d e a d dead theta h o r s e horse ကမြင်းဆိုတော့စကပိုက်တစ်ခုလုံးရဲ့လုံကောက်အသေးပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမဲသေနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုံလို့ရှိရင်ဘာမှကိုယ့်အတွက်ရလမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီသဲတဲ့ရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီးပါသူကအသက်သားအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking.He'd rather die than stop drinking.
ညလင်းချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ?
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာသန်းတင်ပြတဲ့အခုလို American Indian 3အင်္ဂလိပ်သင်ခန်းစာတွေကို view ရဲ့မနက်ခင်းတိုင်းမှာနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့အစုလိုက်ဝက်သက်ကာကွယ်ဆေးအခမဲ့ထိုးတဲ့အကြောင်းကိုတင်ပြထားပါတယ်ရန်ကုန်တိုင်းဒေသကြီးကမြို့ခုနှစ်မြို့မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးရှေးတစ်ပတ်ဇာတာပတိနေ့ထိ6လကနေ15နှစ်အရွယ်တွေကိုအပိုဆောင်ပြီးတော့ဒီယောဂကာကွယ်ဆေးတွေထိုးပေးနေတယ်လို့ကျမ်းမာရေးပညာရှင်တွေကပြောပါတယ်ဘာကြောင့်အခုလိုဒီပြင်းထန်တဲ့ယောဂအတွက်အရေးပေါ်သဘောမျိုးအစုလိုက်ထိုးပေးနေရတာပါလဲဒီအကြောင်းကလေးအထုကုနဲ့ဆေးတက်ကတို့တက်ကလေးကျမ်းမာပညာအငိမ့်စားဌာနမှုပါမောက္ခဒေါက်တာစောဝင်းနဲ့ကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြထားပါတယ
်ဟုတ်ကဲ့ကလေးအထုကုဆရာဝန်ကြီးနဲ့ပါမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီဝက်သက်ကာကွယ်ဆေးကိုအရေးပေါ်အနေထားမျိုးပေါ့နော်အစုလိုက်အပြုံလိုက်ဒီရန်ကုန်တဝိုက်မှာထိုးပေးနေတယ်လို့ကြားပါတယ်ဆရာ။ဘာကြောင့်မလို့အခုလိုမျိုးအရေးပေါ်သဘောထိုးပေးရလဲဆရာ
။ကုတလောမှာဒီဝက်သက်ဖြစ်တဲ့ကလေးကြီးများလာတယ်ပေါ့။ခုရတော့ရှိတယ်လို့ပြောတယ်။ကျွန်တော်တို့ပါဝင်နေမှာတော့ဒီပါမီဆေးရုံမှာဆိုလဲနေတိုင်းတွေ့နေပါတွေ့နေပါလား။ဒီတက်လက်ကားကြီးမှာကြာတော့ပေါ့နော်။ဝက်သက်ကိုဆက်မှုတွေရှိတယ်။ဝက်သက်ကိုကာယောဂအတွင်းမှာတော့ဖြစ်ပေါ်တယ်ပေါ့။အဲဒါကြောင့်မလို့ဒီအရေးပေါ်အနေနဲ့ဆူလိုက်ကာကွယ်ဆေးထိုးတော့လောက်တာပါ။ကျင်းများတဲ့ညွန့်နယ်တွေကိုပူဇော်ပေးပြီးတော့လုပ်တော့ပါနော်
ဟုတ်ကဲ့ဆရာရေဘာကြောင့်မလို့ဒီအခုလိုမျိုးဒီကတ်ယောဂအသင်ပေါ့နော်ဖြစ်လာတာလဲဆရာရေ
ဒီဝက်သက်ကဘာဖြစ်လဲဆိုတော့ညွန့်သားကဝက်သေးတို့အစီအစဉ်ကသူက6လနဲ့တစ်နှစ်ခွဲမှထိုးပေးတယ်ပေါ့နော်ဒါပေမဲ့အဲ့လိုထိုးတဲ့အခါမှာဒီအန်းချုံမှုက90ရာရင်းနှုန်း95ရာရင်းနှုန်းရှိမှဒီလုံစိတ်ချရတော့ပေါ့နော်ဘာလို့ဆိုလို့ရှိရင်ဒီကာဝယ်မှုမရှိတဲ့100ရာရင်းနှုန်းလောက်ကျန်နေကြလို့ရှိရင်နောက်နှစ်နှစ်3နှစ်တစ်ချိန်မှာဒီဝက်သက်ကဒီလိုပဲဆူလိုက်ကာယောဂအတွင်းဖြစ်ပေါ်လေရှိပါတယ်ဒါတော့လွန်ခဲ့တဲ့နှစ်နဲ့သုံးနှစ်မှာလည်းဒီလိုပဲဖြစ်ပေါ်တယ်အဲအကြောင်းမလို့ဒီဝက်သက်ကနောက်ပိုင်းဆို2012မှာတစ်ချိန်2015ခုနှစ်မှာတစ်ချိန်2015နှစ်ကလေးတွေကိုစုလိုက်ဝက်သက်ထိုးတာပေါ့နော်အဲ့ဒါအကုန်လုံးလုပ်ရပါတယ်ဒီနှစ်မှာလည်းဒီကတော့2018တည်းကလုပ်ဖို့ပဲသို့တော်လည်းဒီပြင်ဂျပန်ဥနာရောကာဝစီထိုးတာနဲ့ကြားချက်လက်တွေနဲ့ကျွန်တော်က2019အောက်တိုဘာမှာစုလိုက်ပေါ့နော်တနင်္ဂနွေလို့6လနဲ့15နှစ်အထိကိုယ်ကလောက်ထားပြီးသားဖြစ်ပါတယ်။ဒါပေမဲ့အဲ့ဒါမတိုင်ခင်အခုဝက်သက်ဖြစ်ပေါင်းမှုများလာတော့အများတဲ့နေရာတွေပေါ့နော်။အများဆုံးကလည်းဒီကလေးပမာဏတစ်ပြည်လုံးမှာဆိုရန်ကုန်ကအများဆုံးပဲ။အဲရန်ကုန်မှာမှဒီ
ကျုံညုံနေပေါ့မှာတကုံတောင်းတော့အဲဒီစကုံစိတ်ချမ်းတော့မင်္ဂလာတော့ချွေပြီးသားလိုင်းသားဆက်ရဖြစ်များတဲ့ညုံနဲ့ခုနှစ်ညုံနဲ့မှာအခုချိန်မှာတော့ဒီကာယောဂအတွင်းဖြစ်ပေါ်တဲ့အခါမှာသုံးပြန်ကဝယ်စီထိုးခြင်းပေါ့ဒါကိုအရင်အော်တိုဘားမှာလုံးမဲ့ဆာစောပြီးလုပ်တဲ့သဘောပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီရန်ကုန်တိုင်းကဒီမြို့တွေမှာဒီကာကွယ်ဆေးဦးပေါ့နော်ဘလောက်ချိန်အထိအခုတစ်ခါမှထိုးပေးမှာလဲဆရာကြီး
ခုတော့ဒီရန်ကုန်တိုင်းကဖြစ်များတဲ့အဲဒီခုနှစ်မြို့နယ်မှာကျွန်တော်တို့ကဒီစုလိုက်9လနဲ့15နှစ်အထိတော့ဒီမြို့နယ်တွေမှာရှိတဲ့အကုန်လုံးလာထိုးဖို့လုံးဝတဲ့တနည်းငယ်လာမှစပြီးဒီနှစ်ပတ်လောက်ဒါမဲ့အပတ်တန်ထိဆက်ထိုးမယ်ပေါ့ဒါမဲ့ဒီပြင်ဒီဝက်တက်ကဝယ်ဈေးပါညာအကုန်လုံးကဒီမြို့သားကဝယ်ဈေးတို့စီမံချက်ကတော့သူ့တိုင်းသွားနေရပါလေအများအန်းဒီမြို့နယ်ဆရာမတွေလည်းအိမ်နိုင်ရအောင်လိုက်ထိုးတယ်နေနေတော့အော်ကျေးလက်ကျမကြီးဌာနတွေမှာညနေကျမကြီးဌာနတွေမှာထိုးတယ်။မြို့ကြီးတွေမှာရှိတဲ့ကရင်တရားထက်ဆေးဦးကြီးမှာထိုးပြီးတဲ့သူ့ရက်လိုက်ပြီးပုံမှန်ထိုးနေတဲ့အစီအစဉ်ကဆက်သွားနေမှာဒါအပေါ်ဆောင်ဆူလိုက်ထိုးပြီးတာပါ
။ဟုတ်ကဲ့အရင်ထိုးထားပြီးတဲ့သူတွေရောထိုးရမှာလားဆက်
။ဟုတ်ကဲ့ထိုးပါမယ်။ဝက်တက်ကဒီလိုသဘာဝအဖြစ်ဝက်တက်ပေါ်ရင်တော့တစ်သက်လုံးတစ်ခါမှပြန်မဖြစ်တော့တစ်သက်လုံးခဏရှိသွား။ကာဝယ်လေးထိုးတဲ့အခါကျရင်တော့ကာဝယ်လေးကိုးလာမှတစ်ခါပဲထိုးရင်85ရာနှုန်းပဲအောင်မြင်တယ်။ဒီနေ့ခွဲပါမှာထိုးပါမယ်။ကိုလာတော့ဒီနေ့ခွဲတော့ထိုးရင်တော့98ရာရင်တော့အောင်မြင်တယ်။ဒီကလေးရဝတ်တက်မကူနိုင်။ဒါပေမဲ့အသက်ကြီးလာတာနဲ့များဒီကိုကန်းကကျသွားတယ်။ဒါကြောင့်မို့မှ15နှစ်90အဲ့လိုမျိုးတွေမှာဝတ်တက်ဖြစ်တာရှိတယ်။အဲ့တော့ကျွန်တော်ကကာကွယ်ဆေးနေတဲ့သဘောတရားပဲလို့ဆိုတော့ထပ်ထိုးလို့လည်းဘာမှတော့အနေမရှိဘူး။ပို့ပြီးတော့ကာကွယ်နိုင်မှုစွာကိုမြင့်တင်ပြီးတာရောက်တာပဲလေ။ဒါကြောင့်မို့ကျွန်တော်ကဟိုဆူလိုက်ပြင်လိုက်ထိုးတဲ့နေရာမှာတော့အရင်ထိုးဦးတာမထိုးဦးတာစဉ်းစားမနေဘူး။ကောင်းတော့ဒီမစောလာထိုးလိုက်န
ော်ဟုတ်ကဲ့ဆရာကြီးဒီအချိန်မီကုသမှုခံယူဖို့ဆိုရင်ဆရာကြီးဒီယောဂဖြစ်ဖြစ်ချင်းသိဖို့လိုတာပေါ့နော်ဘယ်လိုလက္ခဏာတွေအဓိကထားပြီးတော့စောင့်ကြည့်ဖို့လိုမလဲဆရာကြီ
းယောဂကတော့ဒီဝက်သက်ကဖြစ်ကြရဲဆရာတော်တော်ကြည့်ပါတော့ပြီးတော့ကျတော့သူကချောင်းဆိုးတဲ့နားစီးတဲ့မျက်လုံးတွေမျက်ရည်တွေထွက်တဲ့မျက်လုံးတွေလည်းညစ်ရဲအပူချိန်တော်တော်လေးကြည့်ပါကြည့်ပြီးတဲ့နောက်မှာမှလင်းရဲငါရဲလောက်ကျလို့ဆင်းဒီနဖူးဆန်စားစားပြီးတော့နေဘိတ်နဲ့ထွက်တော့ဗောနော်အဲ့ဒီနေဘိတ်ရေထွက်တာကငခုစံသာထွက်တယ်မျက်နာတော့ဒီကိုလဲဗောနော်ကျွန်တော်ခြေောက်ခြေောက်ထိရောက်ဖို့အတွက်ကနှစ်ရက်လောက်ချိန်ပဲဗောဒီကြားမှာတော့အရန်ဖျားတယ်အဲ့ဒါပြီးရင်တော့အဖျားကျသွားတယ်သူကဗိုင်းရပ်စ်ပိုးကြောင့်ဆိုတော့လေဖျားကျသွားပြီးတော့ကလေးရပြန်ပြီးတော့လမ်းလာတယ်ဗောနော်ဒါပေမဲ့အိမ်မှာနောက်ဆက်တွဲယောဂါတွေဝင်နေတယ်ဗောအဲ့ဝက်သက်ကြောင့်ဆိုးရိမ်ဖြစ်နိုင်တယ်ဝက်သက်ဝင်ဖြစ်နိုင်တယ်ဒါပေမဲ့ကြောက်လို့ရှိရင်အဟာရချို့တဲ့တာတော့ဆက်ချပါပါဆိုတော့အုံနောက်ရောက်လာတယ်ဖြစ်တတ်တော့အဲ့လိုဖြစ်တော့ဒါပို့ဆိုပါတော့တဲ့အနေနဲ့ရှိနေတော့ပေါ့ဒါပေမဲ့ဘုရင်လူမျိုးနှစ်ပေါင်း30 40တော့ဝတ်သက်ဆိုရင်ခင်မီစင်းနဲ့ကုလို့မရဘူးခုရင်ဝတ်သက်ငုတ်သွားပြီးဒုက္ခရောက်တတ်တယ်ဆရယ်ယူဆမှားတယ်ရှိတယ်အဲ့ဒါကြောင့်ခင်မီကုထုံးနေပေါ့နော်ဆရာဆေးုံဆေးကနေမပြဘူးမကုတာတဲ့အတွက်ဒီဆုံးမှုတွေရှိပါတယ်ဘုရင်ဒီလည်းအဲ့လိုမပြရင်တော့ဒီဆုံးမှုရှိနိုင်တယ်ဒီမလို့ရှင်တော့ဒီဆေးဦးဆေးကနေမှာစနစ်တကျပြတ်သွားတယ်ကျွန်တော်တို့ကတော့ဒီဝက်သက်ဖြစ်နေတဲ့အချိန်ပေါ့နော်ဖျားနေတဲ့အချိန်တော့ဖျားချောင်းလုံးမယ်ချောင်းဆိုးတက်တအောင်လုံးမယ်ဒါစီတက်တအောင်လုံးမယ်ပေါ့နောက်ပြီးတော့ကျတော့တကယ်လိုအပ်လို့ရှင်လဲပရိစီဝါဆေးတွေပေးမယ်ဝက်ပြက်ဝက်ချော့ဖြစ်လဲဒါစားရတိုင်းမယ်လိုအပ်ရင်ကြော်သေးသွင်းမယ်ပေါ့အဲ့လိုမျိုးစနစ်ကျကုသမှုခံလို့ရှင်တော့ဝက်သက်ကြောင့်ပြောက်တာတော်တော်လေးနေပါတယ်ဒါပေမဲ့ဘာဖြစ်လဲဆိုဝက်သက်ဖြစ်လိုက်လို့ရှင်တဘာဝဝက်သက်ဖြစ်ရင်တော်တော်လေးပြန်မှန်းတဲ့ကလေးရအဲ့တော့ကိုယ်လေးချိန်ပိုင်းကြာသွားနိုင်တယ်အဲ့နောက်ပိုင်းမှာလည်းဒီနှစ်လတန်နေသုံးလတန်နေပို့ပြီးတော့ဒီကိုကန်ကနည်းနည်းကျနေတဲ့အဆင်မျိုးရောက်သွားတယ်ပေါ့နော်အဲဒါကြောင့်မို့သဘာဝတိုင်းဖြစ်တာတော့မကောင်းဘူးပေါ့နော်ပို့ပြီးတော့ခံစားရတယ်ကာဝယ်ဆေးထိုးတာတော့အကောင်းဆုံးပါပဲအခုချိန်မှာမထိုးပြသေးလို့ရှင်လည်းဟိုမှာဆူလိုက်ပြုံးလိုက်ထိုးတဲ့မြို့တယ်ပေါ့လေကိုယ့်ရဲ့နေရာကမ္ဘာဌာနတွေမှာတွားရောက်ပြီးတော့အများဆုံးထိုးကောင်းပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကာကွယ်ဖို့အနေထားဆိုရင်တော့ဒါကာကွယ်ဆေးကအကောင်းဆုံးလို့ပြောမှာပါဆရာနော်
ကာကွယ်ဆေးကအကောင်းဆုံးလို့ပြောရင်ဒါလို့ဆိုဝက်သက်ကဒီဆက်စံကြောင်းအနေကူဆက်တဲ့ယောဂါပေါ့နော်ဘာနာစီးတဲ့ကြောင်းဆိုးတဲ့ဒါအနေကူတာပေါ့အဲ့တော့တယောက်တယောက်မကူဆက်အောင်ကာကွယ်ဖို့တော်တော်လေးခဲရင်တော့ပေါ့နော်နောက်နေကလေးချင်းကြောင်းတို့ကြောင်းတို့ဆိုလည်းပို့တော့ကူဆက်နိုင်တယ်ပေါ့အဲ့တော့ကြောင်းဆိုးလို့ရှိရင်အုပ်ဆိုးမယ်လို့နှာခေါင်းကိုသုံးမယ်လို့ဒါတွေကတော့သုံးဝင်တာပေါ့လေသုံးဝင်စလောက်သုံးဝင်ပါဒါပေမဲ့အကောင်းဆုံးကာကွယ်နည်းကတော့ကာဝယ်ပေးပါမယ်ကာကွယ်ဆေးကိုကူလာမှတစ်ချိန်ထိုးမယ်။တစ်နှစ်ခွဲမှတစ်ချိန်ထိုးမယ်ပေါ့နော်။ဒီပြင်ပမှာရှိတဲ့ MMR ဆိုတဲ့ဟိုဟိုကူဝယ်ထိုးရအောင်ဆိုတော့တစ်နှစ်မှတစ်ချိန်၊သုံးနှစ်သမုန်လေးနှစ်မှတစ်ချိန်အဲ့လိုထိုးလိုက်တယ်။အဲ့လိုထိုးတာလို့ရှင်တော့တော်တော်ကြီးကာကွယ်ရပါ
တယ်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဥဝင်းမင်းတင်ပြခဲ့တဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလဝကြီးဝါသား12ဦးနဲ့အိန်ရှင်ဇနီးမောင်နှံအပါအဝင်73ဦးတို့ကိုမတရားအသိဆက်သွယ်မှုပုံမှန်တွေနဲ့ကြောက်တော်မျိုးနဲ့တရားရုံးမှာတရားစွဲဆိုထားပါတယ်။ RCSS နဲ့ SSPP တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နမ်လန်မျိုးနယ်ထဲမှာစစ်ဘေးရှောင်900ခန့်စစ်ဘေးတိမ်းရှောင်နေရတယ်ဆိုတာနဲ့ချင်းပြည်နယ်ဘက်မှာစစ်အင်အားအလုံးကြီးနဲ့တိုးချဲ့လာလို့တိုက်ပွဲတွေအရှိန်အဟုန်မြင့်လာမှာကိုစိုးရိမ်မကင်းဖြစ်နေရတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။စစ်ဘေးရှောင်လာတဲ့ချင်းလက်ဝကြေးရွာသား၁၁ဦးနဲ့သူတို့တဲခိုတဲ့အင်ရှင်စနီးမောင်နှံတို့ကိုမတရားအသင်းဆက်တွယ်မှုပုံမှန်နဲ့ကြောက်တော်မြို့နယ်တရားရုံးမှာဒီလ၁၈ရက်နေ့ကတရားစွဲဆိုလိုက်ပါတယ်။ကြောက်တော်အခြေစိုက်ခလရ305တိုက်ရင်ကဗိုလ်မှူးအောင်နိုင်ဖြိုးကတရားလိုလုပ်ပြီးမတရားအသင်းဆက်တွယ်မှုပုံမှန်18/2တွင်နဲ့သူတို့73ဦးကိုအခုလိုအမှုဖွင့်တရားစွဲဆိုခဲ့ပြီးတခြားကြေးရွာသား73ဦးကိုတော့အာမတ်ခံနဲ့ပြန်လွတ်ခဲ့တယ်လို့ကြောက်တော်မြို့ခံတွေကပြောပါရတယ်။ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားတိုက်ပွဲတွေကြောင့်နေရစွန့်ခွာလာတဲ့ပလဝမြို့နယ်ချင်းလက်ဝကြေးရွာသား24ဦးနဲ့သူတို့တဲခိုနေတဲ့အင်ရှင်ဦးသိန်းစိုးနဲ့ဒေါ်လာလိုက်ရီတို့ကိုကြောက်တော်မြို့မှာဒီလ3ရက်နေ့ကရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။အမှုဖွင့်ခံရသူ73ဦးကိုတော့လုံခြုံရေးအခြေအနေအရလာမယ့်မတ်လ4ရက်နေ့မှာစစ်တွေမြို့နယ်တရားရုံးမှာရုံးထုတ်မှာဖြစ်တယ်လို့ဆိုပါရတယ်။ရခိုင်ပြည်နယ်ကရတိတောင်ကြောက်တော်မြောက်ဦးအပါဝင်မြို့နယ်တချို့တွင်မှာအေအေတပ်ဖွဲ့ဝင်တွေကရောနှောနေတဲ့ဆိုတဲ့အကြောင်းပြချက်နဲ့ရခိုင်ပြည်နယ်အစိုးရကစစ်ဆေးဖို့ဇန်နဝါရီလအစောပိုင်းကစာထုတ်ပြန်ပြီးတဲ့နောက်ရခိုင်မျိုးသား30ကျော်ခန့်ဖမ်းဆီးစစ်ဆေးခံနေရပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နတ်လန်မြို့နတ်လန်မိုင်းကကြေးသီးနယ်ဆက်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ RCSF နဲ့ SSPP တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နတ်လန်မြို့မန်လီအုပ်စုဖုံးကြီးကျောင်းမှာစစ်ပေးရှောင်ရွာသား900ခန့်ခုလုံနေရပါတယ်။ဖေဖော်ဝါရီ20ရက်မနေ့ပိုင်းကနတ်လန်မြို့မန်လီရွာမြောက်ဘက်ခြမ်းတောင်ပေါ်ကပါကန်လွယ်ငင်းကြေးရွာဘက်မှာနှစ်ဖက်သက်တွေပြစ်ခတ်မှုကြောင့်တင်းချောင်လာခဲ့ကြတာပါ။တိုက်ပွဲမှာပိတ်မိနေတဲ့စစ်ဆောင်တွေကိုနေခင်ပိုင်းထိပရဟိတလူမှုကူညီရေးအသင်းအဖွဲ့တွေကကူညီတည်ထောင်နေပြီးစစ်ချောင်းတွေအတွက်နေထိုင်စားတော့ဖို့ဖုန်ကြီးချောင်းကြေးလက်သေးတဲ့ခံတွေပြင်လောလောဆယ်မှာတော့နယ်စည်းမခြားပရဟိတ၊ DR Ranger ပရဟိတဖွဲ့တွေကနေစာနာရိတ်ခါတွေကူညီမှုပေးရနေပါတယ်။တိုက်ပွဲကြောင့်လက်ရှိအချိန်ထိနေရမပြနိုင်တဲ့တီဘောမြို့နယ်ထဲကစစ်ဘေးရှောင်တစ်ဆောင်နီးပါးရှိနေပါတယ်
။ရှမ်းပြည်မြောက်ပိုင်းပန်လုံ KBC စစ်ဆောင်စခန်းကစစ်ဘေးရှောင်တွေဟာနေရပြောင်းခြင်းပေမဲ့ဒီနေ့ဒီအချိန်ထိမပြောင်းနိုင်သေးဘူးလို့စခန်းနေစစ်ဘေးရှောင်တွေနဲ့စခန်းတာဝန်ခံတွေကပြောပါရယ်စစ်ဘေးရှောင်တွေအနေနဲ့၎င်းတို့ရဲ့နေရရင်းဒေသမှာတရုတ်ဖက်ချန်းကကားလမ်းနဲ့ရထားလမ်းဖောက်လုပ်ရေးလုပ်ငန်းစီမံကိန်းတွေရှိနေတဲ့ဆိုတဲ့တည်င်းအပြင်မြေလွတ်မြေလန့်မြေရိုင်းဥပဒေအရသူတို့ရဲ့မြေယာတွေလက်လွတ်ဆုံးရှုံးရမှာကိုစိုးရိမ်နေတဲ့အတွက်နေရကိုပြောင်းချင်နေကြတယ်လို့ကတော့ကောင်ကြေးရွာသူဒေါ်ပေါက်ကြံကပြောပါရယ်အဆိုပါစခန်းမှာနှမ်ခမ်းမြို့နယ်အတွင်းကကတော့ကောင်ရန်ဟူချန်ကာဒိန်ကာနဲ့မော်ဆွေစတဲ့ကြေးရွာ9ရွာကစစ်ပေးဆောင်943ယောက်နေထိုင်နေပြီးစခန်းမှာနေထိုင်ရတာ9နှစ်နီးပါးရှိလာပြီဖြစ်လို့စားဝတ်နေရေးအလုတ်ကိုက်အခက်ခဲကျန်းမာရေးပညာရေးတွေမှာအခက်ခဲရှိနေတယ်လို့စခန်းနေစစ်ဆောင်တွေကပြောပါရယ်ပန်လုံစစ်ဆောင်စခန်းကစစ်ပေးဆောင်တွေဟာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIO တို့အကြား2014ခုနှစ်ဧပြီလအတွင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ကနေစွန့်ခွာထွက်ပြေးလာကြသူတွေဖြစ်ပါတယ်
။ပြည်တော်စုမှခွဲမဆွဲရလို့တဖက်သားတိုင်းမြင့်ချင်းဟာပင်လုံသဘောတူညီချက်တွေနဲ့စန့်ကျင်နေပြီးတိုင်းသားလူမျိုးတွေရဲ့လွတ်လပ်တဲ့ဆန္ဒကိုစန့်ကျင်နေတယ်လို့ရန်ကုန်မြို့မှာကျင်းပခဲ့တဲ့83ဆင့်မြောက်ချင်းမျိုးရနေခါနာမှာချင်းမျိုးရတပ်ဦးစီရင်ရဲဥက္ကဋ္ဌပူးစင်ကျုံးကပြောဆိုခဲ့ပါတယ်။2019ခုနှစ်မှာကျင်းပခဲ့တဲ့27ရာစုဘေလုံဒုတိယအစည်းအဝေးမှာတိုင်းဒေသလူမျိုးတွေနှစ်ပေါင်းများစွာတောင်းဆိုလာတဲ့ကိုပိုင်ပြဋ္ဌာန်းခွင့်နဲ့ပြည်ထောင်စုမှမြေတိခါမှအခွင့်အရေးမပြုရကိုအလဲလှယ်ပြုလုပ်ဖို့တောင်းဆိုလာတဲ့ကြောင့်နိုင်ငံရေးဆွေးနွေးမှုတွေသစ်ဆုတ်လာတယ်လို့ CNN ဥက္ကဋ္ဌကပြောပါရယ် ချင်းမျိုးရိုင်းလေးကိုကျင်းပယုံတက်တက်နဲ့မလုံလောက်ပဲချင်းလူမျိုးတွေအနေနဲ့ကိုမြီကိုကန်ကြမှာကူပန်သီးခွဲ့ပြန်လည်မရမချင်းရှိသည်မအင်အားစိုက်ထုတ်ပြီးကျိုးပန်းဆောင်ရွက်ကြဖို့ဖေဖော်ဝါရီ20ရက်နေ့ကကြာရောက်တဲ့ချင်းမျိုးရိုင်းခန်းနားမှာတိုက်တွန်းပြောဆိုထားပါတယ်
လာမယ့်ပညာသင်နှစ်မှာစာတင်ကျောင်းတွေမှာကရင်တိုင်းနာစာပေကိုထိရောက်စွာတင်ကြားပေးနိုင်ဖို့အတွက် KNU လက်အောက်ခံကရင်ပညာရေးဌာန KED နဲ့တိုင်းနယ်ပြည်နယ်အတီးတီးကကရင်စာပေအရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကအခုလ18ရက်နေ့မှာပထမဦးဆုံးအကြိမ်တွေ့ဆုံညှိနှိုင်းမှုပြုလုပ်ပါတယ်။ကရင်တိုင်းသားတွေဟာမျိုးနွယ်စု9မျိုးရှိပြီးစာပေစကားမတူတဲ့အပြင်လက်ရှိစာတင်ကျောင်းတွေမှာလည်းကရင်စာပေကိုထိရောက်စွာသင်ကြားပေးနိုင်ခြင်းမရှိတဲ့အတွက်ကြုံတွေ့နေတဲ့အခက်အခဲတွေ KED အဖွဲ့နဲ့သူဆွေးနွေးညှိနှိုင်းဖို့အစည်းအဝေးလုပ်တာဖြစ်တယ်လို့ကရင်ရဲရကော်မတီတွက်ဖက်တွင်ရင်မူနန်းမြင့်တင်ကပြောပါရယ် KED ကရင်ပညာရေးဌာနဟာတိရံကရင်တင်ယွန်းညွန်းသားနဲ့အထက်တန်းလွန်အဆင့်ထိရှိထားခဲ့ပြီးဖြစ်သလို KNU ထိန်းချုပ်နယ်မြေနဲ့ကရင်ဒုက္ခတဲ့စခန်းတွေမှာ KED တင်ယွန်းညွန်းသားနဲ့တာအသုံးပြုနေပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းမှာမြမတက်မတော်ကနေစစ်အင်အားအလုံးရင်းနဲ့တိုးချဲ့လာပြီးတိုက်ပွဲတွေအရှိန်အဟုန်မြင့်လာမှာကိုဒေသခံပြည်သူတွေနဲ့ချင်းနိုင်ငံရေးပါတီတွေကစိုးရိမ်မကင်းဖြစ်နေကြပါတယ်အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးတော့နိုင်ကိုအိမ်ကနေတင်ဆက်ပေးထားပါတယ်
။အခုလဆောပိုင်းချင်းပြည်နယ်တောင်ပိုင်းမသူပြည်မြို့မှာမြမတပ်မတော်တိုက်ရင်ဆိုင်ရင်ဟာစစ်ကားအစည်းအရာနဲ့ရောက်ရှိလာတာဖြစ်ပါတယ်။ဒါကြောင့်ချင်းပြည်နယ်ပလက်ဝါမြို့နယ်မှာခြေကုပ်ယူထားတဲ့ရခိုင်တပ်မတော်အေအေကိုမြမတပ်မတော်ကသုံးစစ်ဆင်ပြီးတိုက်ပွဲရှိနေတဲ့တခြားမြို့နယ်တွေမှာကူးဆက်လာမှကိုစိုးရိမ်တယ်လို့ချင်းဒီမိုကရေစီဖွဲ့ချုပ် CLD ပါတီသွင်းမှုဆလိုက်အောင်လိန်ကပြောပါတယ
်။ကကချင်းပြည်နယ်တက်ကိုတွားတဲ့လမ်းကြောင်းဖြစ်နေတယ်အဲဒီလမ်းကြောင်းကလည်းသူချက်ပေါက်ပြီးတော့မှတင်းချုပ်တဲ့သဘောမှရှိတယ်အဲဒီတင်းချုပ်တဲ့အခါမှာဘာဖြစ်လာမလဲဆိုလို့ရှိတယ်ကျွန်တော်တို့ဟိုစိုက်ပွဲကြီးကဒီကလေးကမျိုးနဲ့မဆော့ပဲနဲ့မတူဘူးလို့လည်းမရှိပါဘူးအဲဒီစိုက်ပွဲကြီးကချက်ထားကြနိုင်တဲ့အလို့ခံရမှရှိတယ်စိုက်ပွဲကြီးကလည်းချက်ထားကြတဲ့ solution ပို့ပြီးတော့မှဒီလိုဖြစ်တာတော့ခါရောက်မယ်ပို့ပြီးတော့မှဖက်ခဲလာမှဖြစ်ပါတယ
်အခုလက်ရှိအချိန်မှာလည်းပလက်ဝါမျိုးနဲ့ထဲမှာမြမသမတော်နဲ့ရခိုင်တပ်ဖွဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်ပွားလျက်ရှိပြီးထောင်နဲ့ချီတဲ့ပြည်သူတွေဘင်္ဂလားဒေ့ရဲ့ဘေးလွယာကြေးရော်တွေမှာထွက်ပြေးသိမ်းရှောင်နေရဆဲဖြစ်ပါတယ်။မသူပြည်မြို့နယ်ဟာမြန်မာတပ်မတော်စစ်ဗျူဟာတပ်ခလာရ304နဲ့တစ်လေးသူညခြေဆက်ရမျိုးဖြစ်ပြီးပလက်ဝါမြို့နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတာလည်းဖြစ်ပါတယ်။ချင်းမျိုးရာဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးစိုးဆန်ကတော့
လက်နဲ့ကင်တဲ့အေအေဖြစ်သွားဖို့ဒီတပ်ဖြစ်သွားဖို့ခံရတာကကျွန်တော်ပြည်သူတွေခံရတာ။အေအေစစ်စစ်ဖြစ်နေတဲ့ကျွန်တော်ချင်းပြည်နယ်ကိုစစ်မျက်နှာပြည်နယ်ခြေဆက်မျက်နှာပြန်တကူနေတဲ့ကျလာမှာကတော့တော်ဆူရင်ပါလေဒီချိန်မှာရင်းချင်ရဲ့အတွက်လုံမယ်လုံမယ်ပြောပြီးမှအဲ့လိုပန်းပြပြီးမှအာမျိုးအစိုးရအနေနဲ့မလုပ်တင်ဘူ
းချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာမြမသမတော်နဲ့အေအေတပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရင်ချင်းပြည်နယ်ရဲ့စီးပွားရေးကိုထိခတ်လာနိုင်မယ်လို့စလိုင်းအောင်လင်းကပြောပါတယ်လက်ရှိမှာလည်းမသူပြည်မြို့နယ်မှာမြမသမတော်ကညနေ6နာရီနောက်ပိုင်းသမတော်တိုင်းရင်စခန်းရှိဖြတ်သန်းသွားလာခွင့်မပြုကြောင်းနေခင်ပြတိုင်းရင်ရှိဖြတ်သန်းသွားလာတဲ့အခါမှာတပ်ပုံရယူခြင်းဖုံးပြောဆိုခြင်းဆိုင်ကယ်ရနိုင်ခြင်းမပြုလုပ်ရနဲ့မြေသူကမှတနတ်နဲ့တောလဲခြင်းမပြုလုပ်ဘူးတပ်မတော်ကနေဖေဖော်ဝါရီလ6ရက်နေ့ကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာရှမ်းလက်နက်ကိုင်တပ်ဖွဲ့အချင်းချင်းတိုက်ပွဲဖြစ်ပွားလို့ဒေသခံရာခနန်းနေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်ရှမ်းအမျိုးသားအကျိုးစီးပွားကိုကာကွယ်ဖို့တည်ထောင်လာတဲ့ရှမ်းတပ်မတော်ကဘာကြောင့်အချင်းချင်းတိုက်ခိုက်နေရပါသလဲဒီစီရေးပဏိပခရဲ့အတွင်းဂျာဝင်ဖြစ်ရှင်ပြီးနေတဲ့ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီ SSDAC နဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်းလိတ်ကိုနမ်ဟုံကဆက်သွယ်မေးမြန်းရာမှာအခုလိုမျိုးစပြီးပြောပါတယ
်။အခုလောဆယ်တော့ကြောင်မဲမြို့နယ်ထဲမှာစိုက်ပွဲတွေတော်တော်ကြီးကိုပြင်းပြင်းထန်ထန်ဖြစ်နေရပေါ့နော်။ဒီဘေးဆောင်လေးကိုယ်တိုင်ကလည်းပဲဆောင်းတွင်းကိုအန်တီးနေတဲ့အသက်လူကြီးပြေးနေရတာပေါ့နော်။အဲ့တော့အဲ့ဒီချိန်နေရတော့သစသစပူတော်ဆိုးလာတော့လို့ပြောလို့ရပါတယ်ခင်ဗျာ
။ဘာကြောင့်ရှမ်းလက်နက်ကင်တပ်ဖွဲ့အချင်းချင်းတိုက်ခိုက်နေရပါသလဲရှင
်။လက်တလုံးနှစ်ဖက်စလုံးရဲ့ရည်တို့အကျိုးစီးပွားအတွက်သူတို့ရဲ့လိုအပ်ချက်ရတိုက်ကြပြုကြတယ်လို့ပဲနားလည်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီပဋိပက္ခရဲ့အကြား SSJAC ရနေကြောင်းဝင်စစ်ဆက်ပေးနေတယ်လို့ကြားသိရပါတယ်
။ဒီကအမှုငယ်အောင်ငယ်တဲ့အမှုပပျောက်အောင်ဆိုပြီးဂျိုးပန်းကြတာတစ်နှစ်နီးပါးလောက်ရှိပါတယ်။အမှန်နဖက်တက်များလိုက်နာဖို့ပြင်းပြစီကြမှာနော် code of conduct နောက်တစ်ခုစစ်ပေးဆောင်နေရှိလာလို့ရှိရင်ဘယ်လိုမျိုးဟိုကူညီကယ်ဆယ်မှုတွေလုပ်ဖို့အရတားပြည်သူလူထုမသိခိုက်အောင်ဘယ်လိုမျိုးရှောင်ကျဉ်မှုဆိုတာမျိုးအထိကိုဆွေးနွေးနိုင်အောင်ကျွန်တော်ပြင်ဆင်ထားစေဖြစ်ပါတယ်ခင်ဗျာ
တမရောကလည်းဒီဖေဖော်ဝါရီ12ရက်နေ့နောက်ဆုံးထားပြီးတော့မှကျူးကျော်ထားတဲ့တက်တည်ဆုတ်ပေးဖို့ဆိုပြီးထုတ်ပြန်ထားတာရှိပါတယ်။အဲ့ဒီအပေါ်မှာရောဘယ်လိုမြင်ပါသလဲရှင
်။မောင်ရာဇဝံပေးတာပဲကြာ
။တိုင်းနာချင်းချင်းလဲတိုက်နေတဲ့တမရောဘက်ကလည်းရှမ်းပြည်မှာစီရေထပ်ပြင်ဖို့အလားလာရှိလာနေတော့ဒီကိစ္စဘယ်လိုဖြေရှင်းသင့်ပါသလဲရှင်
။ဒါတန်းညီမြရေးနေကိုပိုင်အုပ်ချုပ်ခွင့်ဆိုတဲ့အနေထားတစ်ခုကိုကျွန်တော်ပြည်ပြည်ဝဝမပေါ်ဆောင်နိုင်လို့လက်နက်ကင်တိုင်းသားတွေထားပြီးတော့မှတော်နှံ့ဆွကြကြတာဖြစ်တယ်။ဒီတော်စုတွေကနေဖက်ထွက်ပါမယ်လို့တဖွဲ့မှပြောတာကျွန်တော်မကြားမိဘူး။သူတို့ဖြစ်ချင်တာကိုပိုင်ကြထန်းခွင့်အပြေဝရှိရတယ်။ကိုပိုင်အုပ်ချုပ်ခွင့်အပြေဝရှိတယ်။အခုစာပြေရင်ပြေမှုအမျိုးသားရေးကိစ္စကိုလွတ်လပ်စွာဖန်တီးပိုင်ခွင့်ရှိတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနိုင်မယ်ဆိုလို့ရှိရင်လက်နက်ကင်ပဋိပက္ခဆိုတာပေါ်ပြအကြောင်းကိုမရှိပါဘူးခင်ဗျာ။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ချင်းလဝကြေးဝါသား12ဦးနဲ့အင်ရှင်ဇနီးမောင်နှံ2ဦးတို့ကိုမတရားအတင်းဆက်တွယ်မှုပုံမှန်တွေနဲ့တပ်မတော်အရာရှိတဦးကကြောက်တော်မြို့နယ်တရားရုံးမှာတရားစွဲဆိုလိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာ RCSS နဲ့ SSPP တို့အကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နမ်လန်မြို့မန်လီအုပ်စုဘုံကြီးကျောင်းမှာစစ်ဘေးရှောင်ရွာသား900ခန့်တင်းရှောင်နေရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းရှင်ဆိုင် BNI ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VO ရထုတ်လွှင့်သမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VO ရဲ့ email လေးစာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာအခုတော့ကြံရှိနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်ရှီးရီးယားနိုင်ငံမှာနောက်ဆုံးလက်ချက် IS တေကြော်ရီချေကုတ်ယူထားတဲ့ဒေတာတွေမှာပိတ်မိနေတဲ့အရသားတွေကိုကဲထုတ်ဖို့အတွက်စူးစမ်းခဲ့ပြီးတဲ့နောက်မှာမဟာမိတ်တပ်ဖွဲ့တွေကလေကြောင်းတိုက်ခိုက်ရေးတွေလှုပ်ဆောင်လိုက်ပါတယ်။ Syria အရှေ့ပိုင်းက Backus ရွာကလေးကအရသား 2000 လောက်ကိုကဲထုတ်ခဲ့ပြီးနောက်တနေ့မှာပဲအဲ့ဒီဒေသကနောက်ဆုံးလက်ကျန် IS တွေကိုပြစ်မှတ်ထားပြီးပြစ်ခတ်မှုတွေနဲ့အတူစစ်လေရင်တွေနဲ့ဂျက်တပရင်းတွေကတိုက်ခိုက်လိုက်တာဖြစ်ပါတယ်။ Nuclear လက်နက်ချင်းချောက်မှုတွေကိုထိထိရောက်ရောက်ရှော့ချမှုတွေမလုံမချင်းမြောက်ကိုရီးယားကိုအရေးယူဒဏ်ခတ်ထားတာတွေကိုဖြေလျှော့ပေးမှာမဟုတ်ဘူးလို့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကမနေ့ကပဲပြောပါတယ်မြောက်ကိုရီးယားနိုင်ငံပေါ်မှာစီးပွားရေးအရေးယူဒဏ်ခတ်မှုတွေကိုအပြင်းထန်ဆုံးလုပ်ထားတယ်ဆိုတာကို American ပြည်သူတွေသိထားတဲ့နယ်လို့လဲဝန်ကြီး Pompeo ကပြောတာပါအိန္ဒိယမြန်မာနယ်စပ်မှာမြန်မာတပ်မတော်နဲ့အေအေရခိုင်လက်နက်ကင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ဆိုတဲ့သတင်းတွေကြောင့်အိန္ဒိယဖက်ချန်ကမီဇိုရမ်ကျေးရွာတွေမှာအိန္ဒိယတပ်တွေကိုဆစ်လွတ်ချထားလိုက်တယ်လို့ဂျက်တပရင်းနဲ့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်တိုက်ပွဲတွေဖြစ်ပွားတဲ့သတင်းကြောင့်အာသန်ရိုင်ဖယ်တပ်နဲ့အာသန်ရက်ဂျမန့်ကိုပါပြည်ထောင်စုဌာနကထပ်ပြီးဆစ်လွတ်ခဲ့တယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာသွားသူတွေပြန်ပြည်လက်ခံရေးအတွက်လုပ်ငန်းစဉ်ကိုစတင်ဖို့နဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေဖမ်းဆီးထားတဲ့မြန်မာနိုင်ငံကတပ်သားကိုမြန်မာနိုင်ငံစီကိုပြန်ပြည်လွှဲပြောင်းပေးဖို့ကိစ္စတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်အသံအမတ်ကြီးကိုမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကဆင့်ခေါ်ခဲ့တယ်လို့ February 27ရက်နေ့စွဲနဲ့ထုတ်ပြန်တဲ့နိုင်ငံခြားရေးဝန်ကြီးသတင်းဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်အိန္ဒိယနိုင်ငံဘက်ကဘယ်လိုရန်လိုမှုမျိုးကိုမဆိုချက်ချင်းတုံ့ပြန်ဖို့အတွက်ပါကစ္စတန်ဝန်ကြီးချုပ်ကသူ့စစ်တပ်ကိုခွင့်ပြုလိုက်ပါပြီ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနက်ရက်အစီအစဉ်ထုတ်လွှင့်ရေးမှုကမဆုရင်ထွေးဖြစ်ပြီးတော့အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်။တောက်ကြနေမနက်ဘက်မနက်6:00နာရီ9:00နာရီအထိ VOA အစီအစဉ်တွေကိုလိုင်းလိုမီတာ30နဲ့40 48နဲ့လိုင်းလ190တို့ကနေထုတ်လွှင့်ခဲ့တာပါ။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးငြိမ်းချမ်းပျော်ရွှင်ဖို့ရာနေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.